Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American တန်ကနေ2022ခုနှစ်ဒီဇင်ဘာ14ရက်အင်္ဂါညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိစတင်ထုတ်လွှင့်ပေးနေပါတယ် line to meter 19.2532 နဲ့ line lab meter 190တို့ကနေဓာတ်ရိုက်နားဆင်နိုင်ပါပြီရှင်ဒီကနေ့ညထုတ်လွှင့်ပေးမယ့်မြန်မာဘာသာအတန်လွင့်အစီအစဉ်တွေကိုရုပ်တံနဲ့ပါတွဲဖက်တိုက်ရိုက်ထုတ်လွှင့်ပေးမှာမို့ VOE ရဲ့ website နဲ့ Facebook စာမျက်နှာကနေစောင့်မျှော်ကြည့်ရှုနိုင်ပါတယ်။ဒီကနေ့ညအတွက်အစီအစဉ်မှုအဖြစ်ကျွန်မအလီမာကတာဝန်ယူတင်ဆက်ပေးပါမယ်ရှင်
။မင်္ဂလာညချမ်းပါခင်ဗျာ။ကျွန်တော်ကတော့ဇောင်းဝလိုက်ပါ။ဒီညမှာထူးခြားတဲ့သတင်းတွေကတော့မြန်မာပြည်သူပြည်သားတွေအခွင့်အရေးကိုလေးစားမှုမရှိတဲ့စစ်ကောင်စုံတွေကိုဆက်လက်ရင်ဆိုင်သွားမယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးကပြောပါတယ်။အမေရိကန်ဟာအာရှကိုသွေးခွဲနေတယ်လို့တရုတ်နိုင်ငံကဆွဆွဲပြောကြားလိုက်ပါတယ်။မြန်မာနိုင်ငံမှာစစ်ကောင်စီရဲ့လက်ချက်ကြောင့်တေဆုံးသူ1339ဦးရှိသွားပြီလို့ AAPP ကပြောပါတယ်။ဒီသတင်းနဲ့အပါအဝင်တခြားထိတန်းရောက်သတင်းတွေကိုတော့ခုတမောင်တန်းနဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
။ဟုတ်ကဲ့ပါရှင်။အခုလိုနောက်ဆုံးရသတင်းတွေနဲ့အတူသတင်းပြပွက်ချက်တွေနဲ့သတင်းဆောင်ပါတွေကိုတင်ဆက်ပေးသွားမှာပါ။အခုညပိုင်းနားဆင်ရမယ့်ထဲမှာတော့ NUG အစိုးရဘက်ကစစ်အာဏာရှင်စန့်ကျင်ရေးမှာ AA အဖွဲ့နဲ့ပူးပေါင်းလို့ကြောင့်ကန့်လန့်ပြောဆိုထားတာနဲ့ပတ်သက်ပြီး AA ဘက်ကဘယ်လိုတုံ့ပြန်ပါသလဲ
။ NUG နဲ့ပတ်သက်ပြီးတော့ကျွန်တော်ရဲ့ဒီရည်တည်ချက်ကတော့ငကိုအတိုင်းပါပဲဗျ။နော်ကျွန်တော်တို့ကတော့ကျွန်တော်တို့ရဲ့ရခိတလမ်းစဉ်အတိုင်းဟိုမှန်မှန်ကန်ကန်ရပ်တည်တယ်တပြိုင်လေး
အေးအေးပြောခွင့်ရခိုင်တုခါကပြောသွားတာပါဒီအကြောင်းနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်တခါကရင်ပြည်နယ် KNU ထိန်းချုပ်ရာနယ်ပြင်မှာနယ်မြေမှာစစ်ကောင်စီတပ်တွေဒီကနေ့မနက်ဝင်ရောက်ရှာဖွေလို့တက်ကြွလှုပ်ရှားသူတို့ဖမ်းဆီးခံရတာအပါအဝင်ချင်းကံပလက်ဘက်ကဘာသာရေးခေါင်းဆောင်တို့ဖမ်းဆီးခံရပြီးနောက်အလောင်းပြန်တွေ့တဲ့အကြောင်းဒီလိုရန်ကုန်ကသတင်းပေးပို့ချက်တွေနဲ့အတူထိတ်တန့်ရောက်သတင်းတွေအပတ်စဉ်ခဏတွေကိုတင်ဆက်ပေးဖို့ရှိပါတယ်။ဒါတွေမတိုင်ခင်အခုအရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလိုက်နဲ့ဦးတင်မောင်တန်းတို့ကပြောပြပေးမှာဖြစ်ပါတယ
်။အာရှဒေသကိုရောက်ရှိနေတဲ့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကမြန်မာပြည်သူပြည်သားတွေရဲ့အခွင့်အရေးကိုလေးစားမှုမရှိတဲ့စစ်ကောင်ဆောင်တွေကိုဆက်ပြီးရင်ဆိုင်သွားမယ်လို့ဒီကနေ့အင်္ဂါနေ့မှာပြောကြားလိုက်ပါတယ်။
We'll continue to work with our allies and partners to press the regime to cease its indiscriminate violence, release all those unjustly detained, allow unhindered access.
တရားလက်လွတ်အကြမ်းဖက်မှုကျူးလွန်နေတဲ့မြန်မာစစ်ကောင်စီကိုဖိအားပေးဖို့တရားမဝင်ဖမ်းဆီးထားသူအားလုံးပြန်လွတ်ပေးဖို့နဲ့အားလုံးပါဝင်နိုင်တဲ့ဒီမိုကရေစီလမ်းကြောင်းပေါ်ကိုမြန်မာနိုင်ငံပြန်ရောက်လာရေးတို့အတွက်လှုပ်ဖော်ကင်ပဲ့မိတ်ဖက်နိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်သွားပါမယ်လို့ဝန်ကြီးဘလင်ကင်ကအင်ဒိုနီးရှားနိုင်ငံမှာပြောကြားသွားတာပါ။ဒါ့အပြင်မြန်မာပြည်သူတွေရဲ့သဘောဆန္ဒအတိုင်းငြိမ်းချမ်းစွာဖြေရှာနိုင်ရေးအတွက်ဗက်ပေါင်းစုံပါဝင်တဲ့အပြုသဘောဆောင်တဲ့တွဲဆုံဆွေးနွေးမှုတွေလုပ်ဖို့အကြံပြုချက်အပါအဝင်မြန်မာနိုင်ငံဆိုင်ရာအာဆီယံဘုံသဘောတူညီချက်၅ရပ်ကိုဆက်လက်အကောင့်ထည့်ဖော်သွားမယ်လို့လည်းဝန်ကြီးဘလင်ကင်ကပြောဆိုသွားပါတယ်။ဒါ့အပြင်အင်ဒိုပစိဖိတ်ဒေသမှာလွတ်လပ်မှုနဲ့ပွင့်လင်းမြင်သာမှုရှိရေးအတွက်မဟာမိတ်နိုင်ငံတွေနဲ့ပူးပေါင်းပြီးဆောင်ရွက်သွားမယ်လို့ဝန်ကြီးဘလင်ကင်ကပြောဆိုခဲ့ပါတယ်။ဒေသရင်းရင်ဆိုင်နေရတဲ့ချင်းချောက်မှုတွေကိုလည်းအခြားနိုင်ငံတွေနဲ့အတူပူးပေါင်းဆောင်ရွက်ခြင်းအပြင်အကောင်ဆုံးတုံ့ပြန်နိုင်လိမ့်မယ်လို့လည်းသူကပြောပါတယ်။လူသားတွေတိုင်းပြည်တွေအနေနဲ့သူတို့ရဲ့အနာဂတ်ကိုကိုယ်သဘောနဲ့လွတ်လပ်စွာကိုယ်ပိုင်ဆုံးဖြတ်ခွင့်ရှိအောင်အမေရိကန်ပြည်ထောင်စုကလိုလားကြောင်းနဲ့နိုင်ငံတစ်ခုရဲ့အင်အားတန်တမာရေးစီးရေးနဲ့ထောက်လှမ်းရေးကိစ္စတွေကိုခြုံငုံပါဝင်တဲ့နှိပ်ပြွာတွေကိုမဟာမိတ်နိုင်ငံတွေနဲ့အတူအနီးဆက်ဆုံးရေးဆွဲသွားမယ်လို့လည်းဝန်ကြီးဘလင်ကင်ကပြောပါတယ်။တောင်တရုတ်ပင်လယ်ပြင်အတွင်းလွတ်လပ်စွာရေကြောင်းသွားလာမှုရှိရေးအမေရိကန်ကဆောင်ရွက်သွားမယ်လို့လည်းထားလောင်းဂရီပြုပြောဆိုခဲ့ပါတယ်။တောင်တရုတ်ပင်လယ်ရေပြင်အတွင်းတရုတ်တို့ရဲ့အပြုအမူကြောင့်နှစ်စဉ်ဒေါ်လာ3 trillion တန်ဖိုးရှိတဲ့ကုန်သွယ်ရေးလုပ်ငန်းတွေအပေါ်ချိန်ချောက်မှုတွေရှိနေတယ်လို့လည်းသူကပြောပါတယ်။ဝန်ကြီးဘလင်ကင်ဟာဒီကနေ့အင်္ဂါနေ့မှာမလေးရှားနိုင်ငံကိုခီးဆက်မှာဖြစ်ပြီးတော့ဗိုလ်ထူးနေမှာထန်းနိုင်ငံကိုတွားရောက်မှာဖြစ်ပြီးဂျာတာပရိနေမှာတော့အမေရိကန်ကိုပြန်လာမှာဖြစ်ပါတယ်ခင်ဗျာ
။အမေရိကန်ကအာရှကိုသိမ်းခွဲနေတယ်လို့တရုတ်နိုင်ငံရဲ့ဝန်ကြီးဌာနကအင်္ဂါနေ့ကဆွဆွဲလိုက်ပါတယ်
။如果美方真像其声称的那样，
သမောတွေနဲ့လေရင်တွေမကြခဏပို့ပြီးအားပြပြဿနာရှာနေမဲ့အစားတောင်တရုတ်ပင်လယ်ပြင်မှာငြိမ်းချမ်းတည်ငြိမ်ရေးအတွက်တရုတ်နဲ့အာဆီယံပူးတွဲအားထုတ်နေတာကိုအမေရိကန်ကလေးစားသင့်တယ်လို့တရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဝမ်ဝမ်ဘင်ကပြောသွားတာပါ။အင်ဒိုပစိဖိတ်ဒေသမှာတရုတ်ရဲ့ရန်လိုတဲ့လုပ်ရက်တွေပေါ်အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကဝေဖန်လိုက်ပြီးတဲ့နောက်တရုတ်ကနိုင်စဉ်ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအခုလိုတုံ့ပြန်လိုက်တာဖြစ်ပါတယ်။နိုင်ငံရဲ့ဝန်ကြီးအဖြစ်အင်ဒိုနီးရှားကိုပထမဆုံးတွားရောက်ခဲ့တဲ့ခရီးမှာအာရှမဟာမိတ်တိုးချဲ့ရေးမဟာဗျူဟာအတွက်ဘလင်ကင်ကအင်္ဂါနေ့မှာဆွဲဆောင်စည်းရုံးခဲ့ပါတယ်။တရုတ်ရဲ့အပြုအမူပေါ်မှာ စိုးရိမ်တာတိုးတိုးလာတဲ့အတိုင်းအင်ဒိုပစိဖိတ်ဒေတာကလက်တွဲပေါ်တွေနဲ့အတူကာကွယ်ရေးနဲ့ထောက်လှမ်းရေးအလုပ်တွေတိုးမြင့်မှုကန့်လန့်ခဲ့ပါတယ်။တခြားနိုင်ငံတွေကလည်းတောင်တရုတ်ပင်လယ်ပြင်ပိုင်ဆိုင်မှုကိုအငြင်းပွားနေကြပြီးတရုတ်ရဲ့ပြောဆိုချက်မှာဥပဒေကြောင်းအရအခြေခံမရှိဘူးလို့နိုင်ငံတကာခုံရုံးကအဆုံးဖြတ်ပေးထားပေမဲ့တရုတ်ကတောင်တရုတ်ပင်လယ်တစ်ခုလုံးနီးနီးကိုသူပိုင်ဖြစ်ပြောနေတာပါ။အမေရိကရဲ့ရည်ရည်ချက်ကိုပြင်ပအင်အားကြီးနိုင်ငံကအာရှရဲ့တည်ငြိမ်မှုကိုချိန်ချောက်တာဖြစ်တရုတ်ကယူဆပါတယ
်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးကတည်းကစစ်ကောင်စီတပ်လက်ချက်နဲ့တည်ဆုံသူအရေအတွက်ဟာဒီနေ့ဒီဇင်ဘာလ14ရက်နေ့မှာ1339ဦးရှိသွားပြီလို့ AAPP နိုင်ငံရေးကြီးညာမြကူညီစောင့်ရှောက်ရေးအဖွဲ့ကထုတ်ပြန်ပါတယ်။နောက်ဆုံးရရှိတဲ့အသေးပြောက်စာရင်းကတော့ချင်းပြည်နယ်နဲ့စကိုင်းတိုင်းထဲမှာစစ်တပ်ရဲ့စစ်စင်ရေးအတွင်းတည်ဆုံခဲ့ကြတဲ့ကြေးရွာသားတွေဖြစ်ပါတယ်။တချိန်တည်းမှာပဲဒီဇင်ဘာလ10ရက်နေ့ကအတန်တိတ်တပိတ်ကျင်းပစဉ်ရန်ကုန်မြို့တွင်းမှာဖမ်းဆီးခံခဲ့ရတဲ့ကွန်ပျူတာဒီဇိုင်နာလည်းဖြစ်အလွတ်တန်းဓာတ်ပုံသတင်းတောက်လည်းဖြစ်သူကိုဆိုးနိုင်ဟာထင်းထင်းခံရစဉ်တည်ဆုံသွားတယ်လို့မိသားစုနဲ့နီးစပ်တဲ့မိတ်ဆွေတွေရဲ့ပြောပြချက်အရသိရပါတယ်။ VOA ကတိကျအတည်ပြုနိုင်ဖို့စ조사ရမှာစစ်ကောင်စီပြောခွင့်ရကဒီသတင်းကိုသူတို့မသိရသေးဘူးလို့တုံ့ပြန်ပါတယ်။တစ်ဆက်တည်းမှာပဲသတင်းတောက်တွေကိုအေးအေးယူဖမ်းဆီးတဲ့နေရာမှာတရင်လုံငန်းကြောင့်မဟုတ်ပဲလှုပ်ရှားမှုတွေမှာပါဝင်လို့ဆိုတာကြောင့်ဖြစ်တယ်လို့လဲစစ်ကောင်စီပြောခွင့်ရသူဗိုလ်ချုပ်ဇော်မင်းထွန်းကပြောပါတယ်။ချင်းပြည်နယ်ကံပတ်လက်မြို့ထဲမှာလဲခရီးရန်အတင်းတော်ဓမ္မအမှုဆောင်တဦးဖမ်းဆီးခံခဲ့ရပြီးတဲ့နောက်နှစ်ရက်အကြာမှာသူ့ရုပ်အလောင်းပြန်တွေ့ရတယ်လို့အတင်းတော်တာဝန်ရှိသူတွေက VOA ကိုပြောပါတယ်။ AAPP ရဲ့ဒီနေ့ထုတ်ပြန်ချက်မှာတော့ဆီယနာတင်ပြီးကလေးကနိုင်ငံရေးနဲ့ဆက်နွယ်ပြီးဖမ်းဆီးခံရသူပေါင်း 8,000 ကျော်သွားပြီလို့ဖော်ပြပါတယ်။မြန်မာစစ်ကောင်စီဘက်ကတော့ AAPP ရဲ့ကိန်းဂဏန်းနေဟာချက်ကားပြောဆိုတယ်ဆိုပြီးတုံ့ပြန်ထားပါတယ်ခင်ဗျာ
။ဩဂုတ်လမှာတာလီဘန်တွေအနာရလာကလေးကယခင်အာဖဂန်အမျိုးသားလုံခြုံရေးတပ်ဖွဲ့နဲ့တခြားအဖွဲ့တွေကလူပေါင်း100ကျော်အသက်ခံလိုက်ရတယ်လို့ကုလသမဂ္ဂကအင်္ဂါနေ့မှာပြောကြားလိုက်ပါတယ်။အများစုအားကလေးတွေကိုစစ်သားဖြစ်စုဆောင်းနေပြီးအမျိုးသမီးအခွင့်အရေးကိုခြေဖြက်ပစ်တဲ့သဘောထားသင်းမာတဲ့အစ္စလာမ်အုပ်စုရဲ့လက်နက်အများစုကတည်ခဲ့ကြတာဖြစ်တယ်လို့ဆိုပါတယ်။တလီဘန်အုပ်ချုပ်ရေးအောက်မှာတရားဥပဒေမဲ့တပ်ဖြတ်သားတွေကတိုက်ပီအနံ့မှာဖြစ်နေပြီးအမျိုးသမီးတွေနဲ့မိန်းကလေးတွေရဲ့ခြေကခွင့်ရေးတွေကိုခြေမုံနေတယ်လို့လူခွင့်ရေးကောင်စီကိုကုလသမဂ္ဂလူခွင့်ရေးကောင်စီဒုတိယအကြီးအကဲနာဒာအယ်နာရှစ်ကပြောကြားလိုက်ပါတယ်။လူတရားကျော်သေဆုံးခဲ့ရတဲ့အနေနဲ့အနည်းဆုံး82ယောက်သေဆုံးမှုမှာတလီဘန်တွေရဲ့လက်ချက်မကင်းဘူးလို့သူမကဆိုပါတယ်။ကလေးလှုပ်သားတပ်ငယ်လက်ထပ်ပွဲနဲ့ကလေးတွေကိုရောင်းနေတဲ့ဖြစ်ရပ်တွေကြားထဲမှာအာဖဂန်မိသားစုတွေဟာဒီဆောင်တွင်စင်ရွင်နဲ့နေကြပြီးငတ်မှုခေါင်းပါပြီးကြုံနေကြရတယ်လို့သူမကပြောပါတယ်။တာလီဘန်တွေအာဏာရလာတာနဲ့အတူလွန်ခဲ့တဲ့ဆယ်စုနှစ်စုအတွင်းရရှိခဲ့တဲ့တိုးတက်မှုတွေဟာပြောင်းပြန်လှန်သွားခဲ့ရုံမကမတော်မတရားလုပ်တာတွေရှိခဲ့ပြီးအဲ့ဒီလိုလုပ်တာတွေအလုံးကလည်းအရေးယူမခံရဘူးလို့ဂျနီဗာမှာရှိပြီးခုထိအတိမတ်ပြုခံထားဆဲဖြစ်တဲ့ကုလသမဂ္ဂဆိုင်ရာအာဖဂန်နစ္စတန်သမ္မတကြီးနာဆာအမက်အန်ဒီရှာကအစည်းအဝေးမှာကြော်ကြားသွားပါတယ
်။ VOA American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိ52.19kHz 15653ည52.25kHz 11683ည52.32kHz 9335တို့ဖြင့်စနေတင်းငွေမှာပိုင်းလမ်းမီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီအမေရိကန်တန်ကနေအင်္ဂါနေ့ညပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။တရုတ်နိုင်ငံအတွင်းစီးပွားရေးရအရေးပါတဲ့ဇီဂျန်းပြည်နယ်အတွင်း COVID-19 ကူးစက်မှုတွေဖြစ်ပေါ်နေတာကြောင့်ခံတချို့ကစီးပွားရေးလုပ်ငန်းတွေအင်္ဂါနေ့မှာပိတ်ပစ်လိုက်ပြီးသိမ့်နဲ့ချီတဲ့ပြည်သူတွေလည်းကွာရန်တင်းအပါအဝင်တခြားကန့်သတ်မှုတွေနဲ့ရင်ဆိုင်နေရပါတယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းပြည်တွင်း COVID-19 ကူးစက်သူစုစုပေါင်း52ဦးရှိခဲ့တဲ့အထက်စက်မှုလုပ်ငန်းကြီးတွေလည်းရှိပြီးပြည်ပကိုကုန်ပစ္စည်းတွေတင်ပို့တဲ့အဓိကနေရာတစ်ခုဖြစ်တဲ့ဒီအရှေ့ပိုင်းကဇီဂျန်းပြည်နယ်မှာအင်္ဂါနေ့က COVID ကူးစက်သူ44ဦးကိုဆန်းသက်တွေ့ရှိခဲ့တာပါ။တခြားစီးပွားရေးအင်အားကြီးတဲ့နိုင်ငံတွေနဲ့နှိုင်းယှဉ်လိုက်ရင်တရုတ်နိုင်ငံမှာအခုတွေ့ရှိတဲ့ပမာဏဟာမပြောပါတော့ပေမဲ့၈နှစ်ဖေဖော်ဝါရီလမှာဆောင်းဝါဒီအိုလံပစ်အားကစားပြိုင်ပွဲတွေကျင်းပဖို့ပြင်ဆင်နေတာကြောင့်အာဏာပိုင်တွေကဇီဂျန်းမှာလူတွေအများအပြားစစ်ဆင်နိုင်တဲ့နေရာတွေဖွင့်လှစ်ပြီးမလို့အဖက်နေအပြစ်မထွက်ရအမိန့်ထုတ်ပြန်ထားပါတယ်။အနည်းဆုံးလူပေါင်း 9,000 လောက်ကိုတိကျခွဲထုတ်ထားပြီးကျန်တဲ့၄သိန်းခွဲကျော်ကိုလည်းကန့်သတ်ချက်တွေထုတ်ပြန်ထားပါတယ်။အဲဒီကန့်သတ်မှုတွေလည်းကျန်းမာရေးရအနိကောက်စောင့်ကြည့်ခံရတာအများပြည်သူသုံးပို့ဆောင်ရေးစနစ်တွေသုံးခွင့်မပြုတာနဲ့ကိုနေတဲ့မြို့နယ်ခရိုင်အတွင်းကတခြားဒေသကိုသွားလာခွင့်မပြုတာတွေပါဝင်ပါတယ်။တိုင်းပြည်အရှေ့ပိုင်းတျံချင်းစိတ်ကမ်းမြို့မှာကူးစက်မြန် COVID-19 မျိုးကွဲသစ် Omicron က ကူးဆက်နေတာတွေ့ရှိခဲ့ကြောင်းတရုတ်သတင်းမီဒီယာတွေမှာတင်းတင်းလာနေကဖော်ပြပြီးခဲ့တဲ့နောက်မှာဒီကနေ့အခုလိုပိတ်ပင်ကတ်တတ်မှုတွေထုတ်ပြန်လာတာဖြစ်ပါတယ်။အရင်ရက်တွေကလည်းတခြားဒေသတွေမှာကိုဗစ်ကူးဆက်မှုတွေရှိတာကြောင်းစီးပွားရေးလုပ်ငန်းတွေကိုပိတ်ပင်ကန့်သတ်တာတွေလှုပ်ဆောင်ခဲ့ပြီးဖြစ်ပါတယ်ခင်ဗျ။အ
ာဖဂန်နစ္စတန်ပိုင်ဆိုင်တဲ့အရန်ငွေကြေးဒေါ်လာ10ဘီလီယံလောက်ကိုအမေရိကန်ထိန်းချုပ်မှုအောက်ကနေထုတ်ခွင့်ပေးဖို့အစီအစဉ်မရှိဘူးလို့အမေရိကန်သမ္မတအိမ်ပြူတော်ကပြောကြားလိုက်ပါတယ်။
There are a number of reasons why these reserves remain inaccessible.
ဒီရငွေကြေးတွေကိုထုတ်ယူခွင့်မပေးဘဲဆက်ထားတဲ့အကြောင်းတွေရှိပါတယ်။ရှုပ်ထွေးနေတဲ့ကိစ္စတွေဖြစ်တာကြောင့်မဟာမိတ်တွေလက်တွဲဘက်တွေနဲ့ညီနိုင်မှုအသေးစိတ်စီးဆစ်သွားမှာဖြစ်တဲ့အကြောင်းအင်ဂျီရောပြောခွင့်ရဂျန်ဆာကီကမနေ့ကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားခဲ့တာပါ။အာဖဂန်နစ္စတန်မှာပြီးခဲ့တဲ့ဩဂုတ်လ15ရက်တာလီဘန်တွေတိမ်းငက်ပြီးတဲ့နောက်အာဖဂန်နစ္စတန်ပိုင်ဒေါ်လာ10ဘီလီယံလောက်ဟာအမေရိကန်ပြည်ထောင်စုရဲ့ထိန်းချုပ်မှုအောက်မှာရှိနေပါတယ်။2019စက်တင်ဘာလ17ရက်ကအမေရိကန်ပြည်ထောင်စုမှာဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုကြီးအတွင်းသေဆုံးခဲ့သူထိခိုက်ခဲ့သူတွေရဲ့မိသားစုတွေကတရားစွဲဆိုထားတာတွေရှိနေပြီးအာဖဂန်ကိုပေးမဲ့အကူအညီတွေဟာအာဖဂန်ပြည်သူတွေလက်ထက်တိုက်ရိုက်ရောက်ဖို့လဲထက်သွင်းစဉ်းစားနေကြရတဲ့ကြောင်းဂျန်ဆာကီကပြောဆိုခဲ့ပါတယ်
။အိန္ဒိယနိုင်ငံမွန်ဘိုင်းမြို့မှာလူမောင်ခိုဂိုင်းကမြေအောက်လေးဝက်ခန်းထဲမှာဖွက်ထားတဲ့အမျိုးသမီး18ယောက်ကိုရဲတပ်ဖွဲ့ကဒီဇင်ဘာ17ရက်နေ့ကဖော်ထုတ်ကယ်ဆယ်နိုင်ခဲ့ပါတယ်။အမျိုးသမီးတွေကိုဘားဆိုင်မှာကကြတဲ့အဖြစ်တရားမဝင်အသုံးပြုနေတယ်ဆိုတဲ့သတင်းပေးချက်အရမွန်ဘိုင်းမြို့အန်တရီလူကုန်တိုင်းရပ်ကွက်မှာရှိတဲ့ဒီပါဘားကိုရဲတပ်ဖွဲ့ကဝင်ရောက်ရှာဖွေခဲ့ပြီးအဲ့ဒီလိုတွေ့ရှိခဲ့တာပါ။ရှာဖွေရေးအဖွဲ့ကအမျိုးသမီးတွေကိုတမီယိုကျဖွက်ထားလိမ့်ရှိတဲ့အင်သာတခြားတူလောင်ကန်းနဲ့မိဖို့ကြောင့်နေမှာမတွေ့ခဲ့ပဲမှန်ချက်ကြီးတွေကထားတဲ့မိတ်ကပ်ခန်းကိုမတင်ကြလို့မှန်နေကိုခွာဖို့ကြိုးစားတာအစပိုင်းမှာမအောင်မြင်ဖြစ်ခဲ့ပါတယ်။နောက်ပိုင်းမှန်နေကိုရိုက်ခွဲပြီးအထက်ကိုဝင်ကြည့်တဲ့အခါမှာတော့လေးဝက်မြောက်ခန်းကိုသွားတဲ့အပေါက်ကိုတွေ့ခဲ့တယ်လို့ဆိုပါတယ်။ရဲတပ်ဖွဲ့ဝင်တွေရောက်သွားတဲ့အခါကျမှအဲ့ဒီမြောက်ခန်းမှာပုံနေတဲ့မျိုးသမီး18ယောက်ဟာတယောက်ပြီးတယောက်ထွက်လာကြတာလို့ဆိုပါတယ်ခင်ဗျာ။အနာပိုင်းနေလာမယ်ဆိုတာတိတာနဲ့ချက်ချင်းအကြောင်းကြားပြီးအမျိုးသမီးတွေကိုပုံခိုင်းတဲ့စနစ်ကိုဆိုင်ပိုင်ရှင်ကတီထွင်ထားတယ်လို့ဆိုပါတယ်။အမျိုးသမီးတွေကိုတော့လင်းလုံကဘားဆိုင်ကကကြည်တဲ့တဲ့အဖြစ်အလုပ်လုပ်ဖို့နိုင်ငံတော်ကတခြားနေရာတွေကနေမွန်ဘိုင်းမြို့ကိုခေါ်လာတာလို့ဆိုပါတယ်ခင်ဗျာ
။နိုနီရှာတိုင်းကမှပြည်ရန်ခွန်တက်သမ5အဆင့်ရှိတဲ့အင်အားပြင်းငလျင်တရက်ဒီကနေ့အင်္ဂါနေ့မှာပဲလှုပ်ခဲ့တာကြောင့်ဆူနာမီ3ပေးချက်တွေထုတ်ပြန်ခဲ့ရတယ်လို့မိုးလေဝသဌာနကပြောပါတယ်။နာဂီကိုအရက်တဲ့တူဖော်ရေးလောက်ကဲ့နားမှာရှိတဲ့တောင်ကုန်းတချို့ပြိုကျရာကတက်လာခဲ့တဲ့ဖုံလုံးကြီးတွေကိုလည်းဗီဒီယိုတစ်ခုမှာတွေ့ရပါတယ်။ငလျင်ကြောင့်တမနစ်လောက်မြေတွေတုန်ခါနေခဲ့ပြီးနောက်ပိုင်းမှာလည်းအသေးစားလောက်ခတ်မှုတွေရှိခဲ့ပေမဲ့လူထိခိုက်တော့မရှိဘူးလို့မိုးလေဝသဌာနတာဝန်ရှိသူတို့ကပြောကြားပါတယ်။လာရန်တူကဒေသတဲကဖလိုရက်စ်ကျွန်းအရှိဘက်မြေအောက်ခုနှစ်မိုင်ခွဲမှာဗဟိုပြုလုပ်သွားခဲ့တဲ့ငလျင်ကြောင့်မာလူကုအရှိနူစာတန်ကာရအနောက်နူစာတန်ကာရနဲ့ဆူလာဝေစီတောင်ဒေသတောင်ပိုင်းနဲ့အရှေ့တောင်ပိုင်းအရက်မှာဆူနာမီ3ပေးချက်တွေထုတ်ပြန်ခဲ့ရပြီးနောက်ပိုင်းကျမှ3ပေးချက်ပြန်ရုပ်ခဲ့တာဖြစ်ပါတယ
်နောက်ဆုံးရသတင်းတွေကိုကိုစောဝင်းလိုက်နဲ့ဦးတင်မောင်တန်းတို့ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေနဲ့သတင်းဆောင်ပါတွေကိုတင်ဆက်ပေးပါမယ်အရင်ဆုံးတော့ KNP နဲ့ 6K ကော်မြို့တစ်ကိုစစ်ကောင်စီတပ်တွေဝင်ပြီးတက်ကြွလှုပ်ရှားသူတွေကိုဖမ်းဆီးတဲ့တဲ့တင်နဲ့စကြပါရစေ။ KNP နဲ့မြရီမြို့တောင်ဘက်10မိုင်ခန့်အကွာမှာရှိတဲ့ KNU တပ်မဟာ6ထိန်းချုပ်ရနယ်မြေ 6K ကော်မြို့တစ်ကိုစစ်ကောင်စီတပ်တွေကဒီဇင်ဘာလ14ရက်နေ့မနက်ကစတင်ပြီးဝင်ရောက်ရှာဖွေဖမ်းဆီးရမှာလွတ်တော်အမတ်တချို့အပါအဝင်တက်ကြွလှုပ်ရှားသူလူငယ်တွေပါအဖမ်းဆီးခံခဲ့ရပါတယ်။ VOA သတင်းတောင်မအေးအေးမှသတင်းပေးပို့ထားပါရရှင်။
ကရင်ပြည်နယ်မြောက်ဝတီမြို့တောင်ဘက်ဆယ်မိုင်ခန့်အကွာမှာရှိတဲ့ KNU တပ်မ6ထိန်းချုပ်ရနယ်မြေ 6K ကော်မြို့တစ်ကိုစစ်ကောင်စီတပ်တွေကဒီဇင်ဘာလ14ရက်နေ့မနက်ကစစ်ကြောင်း၄ကြောင်းခွဲပြီးဝင်ရောက်ရှာဖွေခဲ့ရမှာအဲ့ဒီနေရာမှာနေထိုင်နေတဲ့လွတ်တော်အမတ်တဦးပါဝင်တက်ကြွလှုပ်ရှားသူတို့ဖမ်းဆီးခံခဲ့ရပါတယ်။နေ့လယ်ပိုင်းထိစစ်တပ်ကမှွေနှောက်ရှာဖွေခဲ့ရမှာလွတ်တော်အမတ်တဦးပါဝင်လူ20နီးပါးအထိဖမ်းခံနိုင်ရတယ်ဆိုပြီး 6K ကော်မြို့ကကိုစောမွန်က VOA ကိုပြောပါတယ်။
အော်ဒီနေ့မနေ့ကအဲ့ဒါတို့ဒီဖြစ်ရင်အနှစ်ရာလောက်နဲ့စစ်ကြောင်းတရားခွဲပြီးတော့ဒီကြီးပေါ်လဲဝင်လာတယ်။ဟုတ်ကဲ့ဟုတ်ကဲ့သူတို့ခလာရ960အဲ့ဒီခုံကနေဆင်းလာပြီးတော့ဒီဝင်လာတာဖြစ်တယ်။စစ်ကြောင်းတရားဖွဲ့ခွဲပြီးတော့ပေါ့နော်။အရင်ကဒီကြီးပေါ်ကိုဝင်လို့ရှိရင်ကင်းရခုချက်တောင်းတယ်။အခုဒီဒီဝင်လာခုနှစ်ကြိမ်မြောက်ပေါ့။ပထမနှစ်ကြိမ်လောက်ကသူတို့ခုချက်တောင်းတယ်။နောက်ပိုင်းကျတော့ခုချက်မတောင်းတော့ဘူး။သူကမတောင်းပဲနဲ့သူတို့တဘောနဲ့သူဝင်လာတယ်သူလူချင်းရဲ့ရက်ွက်ကိုသူ့အတူဝင်ဆက်တဲ့ပုံစံကြီးဖြစ်သွားပြီအဲကင်ရီကလည်းဘယ်လိုကြောက် ကျောင်းကျောင်းလက်လျောနေတယ်မသိဘူးဒီကိကောမှာကငူကလေးကကျွန်တော်ကြီးသက်ပြီးဟို CDM ဝန်ထမ်းတွေနောက်လွတ်တော်ကိုယ်စားလှယ်တွေအများကြီးခူအောင်နေနေတာပေါ့နော်ဒီနေ့ဖြစ်စဉ်ကတော့အဲ့ရက်ပေါ်6ကအိမ်တိုင်ကိုဝင်ပြီးတော့မှုရဲသူတို့ကသတင်းတိကျရတာအဲ့အိမ်ကကျွန်တော်ရောင်းများကလွတ်တော်ကိုယ်စားလှယ်တော့ထင်အဝင်းမင်းအောင်တော့ဝင်းမင်းအောင်ကိုဖန်ခေါ်ရတယ်အဲ့ဒါကအခုကျွန်တော်ဂျန်နေကြီးကလေးတွေသုံးယောက်လဲပါသွားတယ်ဟုတ်ကဲ့အခုအချိန်ကြီးအဲ့ညာကိုတို့က9ရက်တိတိတက်ဆွဲရမယ်လို့ပြောတယ်
စစ်ကောင်စီတပ်တွေကဒီဇင်ဘာလ14ရက်နေ့မနေ့အစောပိုင်းမှာဝင်လာပြီး AR တိုင်းအုပ်စုကလူငယ်2ယောက်ကိုစတင်ဖမ်းမိခဲ့ပြီးတဲ့နောက်တို့နေထိုင်ရာနေရာကိုသွားရောက်ဝင်ဖမ်းခဲ့တာလို့လဲဆိုပါတယ
်အဲတို့မနေ့စောစောခက်စောစောလေးဝင်လာတယ်ဝင်လာတော့ခါကျတော့သူတို့နှစ်ယောက်အရင်မိတယ်မိတာကိုအဲ့ဒီနောက်အဲ့ညာကိုတပြခိုင်းတယ်တပြပြီးလိုက်တော့အဲ့မှာစစ်တရားလုံးပါသွားတယ်ဘူဝင်ကအဖွဲ့ကြီးသူကအဓိကတော့ညောကျွမအဖွဲ့ကြီးပေါ့အခုဖမ်းပြီးတော့ခေါ်သွားပြီးကျန်တဲ့အိမ်ကိုလည်းစောင့်ကြည့်ပြီးတော့မှုတည်တဲ့အိမ်ကိုသူကဝင်မှုရုံးမှာ
လေးကေကောနေရာကိုအရင်တုန်းကစစ်တပ်တွေဝင်လာချိန်မှာ KNU တပ်ဖွဲ့တွေလည်းရှိနေတဲ့အတွက်အဲ့ဒီမှာနေထိုင်နေသူတွေကတော့လုံခြုံတယ်ဆိုပြီးယူဆထားကြတာပါအခုစစ်တပ်တွေဝင်လာချိန်မှာတော့လေးကေကောမြို့တက်ထဲမှာ KNU တပ်ဖွဲ့တွေမတွေ့ရဘူးလို့လဲဆိုပါတယ် KNU တပ်မ6ထိန်းချုပ်ထားတဲ့နယ်မြေဖြစ်တဲ့အတွက် KNU တပ်တွေကတော့လေးကေကောအနီးတောင်ကုန်းပေါ်မှာတော့နေရာယူထားတာရှိတယ်လို့လဲလေးကေကောမှာနေထိုင်နေသူတွေကဆိုပါတယ်အခုဆိုရင်တော့လေးကေကောမြို့တက်ထဲမှာစစ်ကောင်စီကတက်ဆွဲထားမယ်လို့လဲသိရကြောင်းပြောပြပါတယ်
ဟုတ်ကဲ့ပထမကစစ်တပ်ကဒီလေးကြီးကိုရဲ့ဒီမနှမ်းမကန်းမှာဟိုဒီပါကုန်းလို့ခေါ်တဲ့ဟိုခလရ960တက်ရှိတယ်အဲ့တက်ကနေပြီးတော့ကျွန်တော်လေးကြီးကိုပန်းညံလို့အဲ့လေးကြီးကိုမြို့ရဲတို့လာဖို့ဆိုခဏနှမ်းလေးရနေလာတယ်ဟောဒီလေးကြီးကိုထဲမှာသူတို့ကအခုမြို့ရဲဟိုကသူကတက်ဆွဲရမယ်လို့ပြောတယ်
လေးကေကောမြို့တက်ထဲမှာရက်ွက်6ခုရှိပြီးအင်ဂျီ800လောက်ရှိပါတယ်အဲ့ဒီထဲမှာလွှတ်တော်အမတ်တွေနဲ့စီဒီအမ်ဝန်ထမ်းတွေတက်ကြွလှုပ်ရှားသူတွေနေထိုင်နေတယ်ဆိုပြီးပြီးခဲ့တဲ့တစ်ပတ်ခန့်ကစပြီးစစ်ကောင်စီတပ်တွေကသူတို့လိုချင်တဲ့လူ12ဦးကိုထုတ်ပေးဖို့တောင်းဆိုခဲ့တယ်လို့သိရပါတယ်ဒါပေမဲ့ဒီအကြောင်းနဲ့ပတ်သက်လို့ KNU ကတာဝန်ရှိသူတွေကိုတော့ဆက်သွယ်မေးမြန်းလို့မရခဲ့ပါဘူးဒီရက်ပိုင်းမှာပဲစစ်ကောင်စီတပ်တွေဟာလေးကေကော်တဲ့ကိုဝင်ရောက်ရှာဖွေတာအနီးအနားမှာတက်ဆွဲထားတာတွေကိုလည်းလှုပ်လာပါတယ်ရက်ွက်6ကိုစတင်ဝင်ရောက်ရှာဖွေဖမ်းဆီးပြီးရက်ွက်1ကိုထပ်ပြီးတော့ရှာဖွေဖမ်းဆီးတာတွေလုပ်နေတယ်လို့လည်းပြောပြပါတယ်လေးကေကော်တဲ့မှာနေထိုင်နေသူတွေကတော့လက်နက်ကင်စစ်တပ်တွေဝင်လာတဲ့အတွက်အပြင်းမထွက်ရဲကြတော့ဘူးလို့လည်းဆိုပါတယ် KNU လက်နက်ကင်တပ်တွေလည်းမတွေ့ရတဲ့အတွက်လုံခြုံမှုမရှိသလိုခံစားနေကြရပြီးနောက်ထပ်ဘသူတွေကိုဝင်ရောက်ဖမ်းဆီးမလဲဆိုတာကိုဆိုရင်ပူပန်နေကြတယ်လို့လဲဆိုပါရယ် KNU နဲ့မြန်မာအစိုးရအပြစ်ခတ်ရက်စဲပြီးငင်းငယ်ရရယူထားချိန်ကရင်ဒုက္ခသည်တွေနေရပြန်တဲ့အခါမှာထားဖို့အတွက်လေးကီကောမျိုးတစ်ကိုဂျပန်နိုင်ငံကနီပွန်ဖောင်ဒေးရှင်းရဲ့အကူအညီနဲ့တိစောက်ထားတာဖြစ်ပါတယ်လေးကီကောမျိုးတစ်ကို KNU နဲ့ကရင်ပြည်နယ်အစိုးရတို့ကငင်းငယ်ရတိစောက်ဖို့အထိတ်အမှတ်ဖြစ် KNU ဥက္ကဋ္ဌဗိုလ်ချုပ်ကြီးစောမူတူးစေဖို့နဲ့ကရင်ပြည်နယ်ဝန်ကြီးချုပ်ဦးစော်မင်းတို့က2015ခုနှစ်ဖေဖော်ဝါရီလ1ရက်နေ့မှာစတင်တည်ဆောက်ခဲ့တာဖြစ်ပါတယ်။လေးကေကောမြို့တရဲ့လုံခြုံရေးကို KNU ကတာဝန်ယူထားတာ6နှစ်ကျော်ပြီဖြစ်ပါတယ်။အခုအခါမှာတော့မြန်မာစစ်ကောင်စီကအာဏာသိမ်းလိုက်ပြီးတဲ့နောက်ပိုင်းမှာအဖမ်းအဆီးတွေကြောင့်တင်းရှောင်လာသူတွေဟာလေးကေကောအပါအဝင် KNU ထိန်းချုပ်တဲ့ဒေသတွေမှာခိုလုံနေထိုင်နေကြပါတယ်ရှင်။
မအေးမှာပြောပြပေးခဲ့တဲ့ကရင်ပြည်နယ်ဘက်ကတက်ကြွလှုပ်ရှားသူတချို့ဖမ်းဆီးခံခဲ့ရတဲ့သတင်းဖြစ်ပါတယ်။အခုတခါတော့ချင်းပြည်နယ်ကံပလတ်မြို့ကဘာသာရေးခေါင်းဆောင်တူဖမ်းဆီးခံရပြီးနောက်အလောင်းပြန်တွေ့ရတဲ့အကြောင်းပြောပြပေးချင်ပါတယ်။ဆေးရည်တင်းမာနေတဲ့ချင်းပြည်နယ်ကံပလတ်မြို့နယ်ကခရစ်ယာန်ဘာသာရေးခေါင်းဆောင်တူကိုတန်တရားနဲ့စစ်ကောင်စီတပ်ကဖမ်းဆီးပြီးတဲ့နောက်မနေ့ကတော့တေဆုံနေတဲ့အလောင်းကိုပဲပြန်တွေ့ရတယ်လို့အသင်းတော်တာဝန်ရှိသူတွေကပြောပါတယ်။CDF ချင်းကာကွယ်ရေးအဖွဲ့နဲ့ဆက်ဆက်တဲ့ဆိုရဲတန်တရားနဲ့ခရီးရန်အသင်းတော်တာဝန်ရှိသူတွေဖမ်းဆီးခံရတာတွေရှိသလိုတချို့လည်းထွက်ပြေးတင်ဆောင်နေရပါတယ်။ရန်ကုန်ကပေးပို့တဲ့ဒီသတင်းကိုဦးသိန်းထိုင်ဦးကပြောပြပေးပါမယ်
။ချင်းပြည်နယ်ကံပတ်လက်မြို့နယ်အုပ်ဖို့ကျေးရွာကခရီးရန်အသင်းတော်ဓမ္မမှုဆောင်ဒူးကိုမြန်မာစစ်တပ်ကနေဖမ်းဆီးသွားခဲ့ပြီးတဲ့နောက်မနေ့ကတော့ရုပ်လောင်းကိုပြန်တွေ့ခဲ့ရတာလို့ခရီးရန်အသင်းတော်တာဝန်ရှိသူဒူးကပြောပါတယ
်။သူကကံပတ်မြို့ဟောင်းမှာအသင်းတော်ပါစတာပေါ့နော်တာဝန်ကြတာလေ။အဲ့ဒီနေ့ကမြို့ဟောင်းဖက်ကနေသူအုတ်ဖူရွာဘက်ကိုသူသွားတဲ့ချိန်မှာသူ့ကိုဖမ်းသွားတာလို့အဲ့လိုသူ့ကိုမဖမ်းခင်မှာအဲ့ဒီဘက်မှာ complete CDF နဲ့စစ်ကောင်စီတပ်နဲ့အဲ့ဘက်မှာအတိုက်ပွဲဖြစ်တာတွေရှိခဲ့တယ်လို့အဲ့အုတ်ဖူဘက်ကိုသူသွားတဲ့ချိန်မှာစစ်ကောင်စီရဲ့စစ်ကြောင်းနဲ့တွေ့တော့သူ့ကိုဖမ်းသွားလာတယ်ဖမ်းသွားပြီးတော့ complete ဘက်ကိုသူ့ကိုခေါ်လာရင်းနဲ့အဲ့လမ်းမှာပဲသူ့ကိုပြစ်တက်လိုက်တယ်လို့တော့ကြားရတာပေါ့နော် သူအလောင်းကိုသူတို့မနေ့ကပဲတွေ့တယ်၁၃ရက်နေ့မှပဲအလောင်းတွေ့တယ်သူ့ကိုဖမ်းတာ၁၇ရက်နေ့ကဖမ်းပြီးတော့စစ်ကောင်စီကဖမ်းပြီးတော့၁နှစ်လောက်မှသူ့ကိုတတ်တယ်လို့ပြောတာပဲ၁၃ရက်နေ့ကြာမှပဲသူ့အလောင်းကိုတွေ့တယ
်ကံပလက်မြို့နယ်ဥဖို့ကြီးရွာကဓမ္မမှုတော်ဆောင်ဆရာတော်ဝမ်ကီးကိုဒီဇင်ဘာလ၁၇ရက်နေ့မှလမ်းမှာခေါ်ယူဖမ်းဆီးသွားတာလို့ဒေသခံအနေနဲ့အသင်းတော်ဒါဝင်ရှိသူတွေကပြောပါတယ်အဲ့ဒီနောက်ဒီဇင်ဘာလ၁၃ရက်နေ့မွန်လွဲပိုင်းမှာတော့ပန်းလေပြည်ဟိုတယ်ရှိလမ်းဘေးမှာသေဆုံးတဲ့သူ့ရုပ်လောင်းကိုတွေ့လိုက်ရတာပါအသက်30အရွယ်သေဆုံးသူဆရာတော်ဝမ်ကီးရဲ့ရုပ်လောင်းကိုတော့မနစ်ညပိုင်းကံပက်လက်မြို့မြို့ဟောင်းတင်းကျိုင်းမှာတကြိုခဲ့ကြပါတယ်ဓမ္မမှုတော်ဆောင်ဆရာတော်ဝမ်ကီးဖမ်းဆီးတပ်ဖြတ်ခံရမှုကိုသိစိတ်မသိရပေမဲ့ဒေသတွင်းခုခံတော်လှန်နေတဲ့ CDF ချင်းကာကွယ်ရေးအဖွဲ့နဲ့ပတ်သက်နေတဲ့ဆိုပြီးတန်တရားနဲ့စစ်ကောင်စီဘက်ကဖမ်းဆီးတာလို့ယူဆတဲ့အကြောင်းကံပလက်မြုပ်ကန်သူကပြောပါတယ
်ချစ်ပြီနဲ့မထားတဲ့လူကခရီးအနေဖြစ်တော့ပတ်စာရင်းနဲ့မနတ်တင်ဖို့ရှိမယ်လို့ထင်ကြတာပတ်စက်မယ်လို့သူကထင်ပြီးမှအထင်ကျွေးပြီးမှဖြစ်မယ်လို့ပြောတ
ာအခုလိုကံပလက်မြုပ်နေကခရစ်တော်ရဲ့သင်းတော်ဓမ္မအမှုတော်ဆောင်သူဖန်စီခံရစဉ်တည်ဆုံးခဲ့မှုနဲ့ပတ်သက်ပြီးမင်းမြန်းမှုစစ်ကောင်စီပြောခွင့်ရကိုဖုံးဆက်ခဲ့ပေမဲ့ဆက်သွယ်လို့မရသေးပါဘူးဖေဖော်ဝါရီလ၁ရက်နေ့ဆီယနာသိမ်းပြီးစစ်ကောင်စီတပ်နဲ့ချင်းကာဝေးရေး CDF တပ်တို့မကြာခဏတိုက်ပွဲဖြစ်ပွားမှုတွေကြောင့်စီရီယာတပ်ဖွဲ့ဝင်တွေကိုထောက်ခံနေဆိုတဲ့ယူဆချက်နဲ့ခရီးရန်အသင်းတော်ဓမ္မမှုတော်ဆောင်၃ဦးအသက်ခံခဲ့ရတယ်လို့လည်းခရီးရန်အသင်းတော်ဒါဝင်ရှိသူတို့ကပြောပါတယ
်ချစ်ပြည်နယ်မှာတော့လောလောဆယ်မှာ၃ယောက်ပေါ့ထန်တရာမှာ၁ယောက်မတူပီမှာ၁ယောက်အခုကန်ပလက်မှာ၁ယောက်၃ယောက်ပေါ့နော်ဖန်စီပြီးတော့ဆက်ခံရတာပေါ့ဟာခါမှာ၁ယောက်ပတ်စတာ၁ယောက်အင်းသူ့ပိတ်ခံရတ
ာလေဒါအပြင်စီရေးပရိပခါတွေဖြစ်နေစဉ်အတွင်းနေရက်ကနေတိတ်ဆောင်နေရတဲ့အသင်းတော်ဒါဝင်ရှိသူတွေလည်းအများအပြားရှိတယ်လို့ဒေသခံသူကပြောပါတယ
်အလုံးကြည့်ကြပါပဲအံတမန်တို့ဖက်ကလည်းကြည့်ကြတယ
်ချင်းပြည်နယ်မှာစစ်ကောင်စီတပ်နဲ့ချင်းကာဝေး CDF တပ်ဖွဲ့တွေအကြားပြစ်ခတ်တိုက်ခိုက်မှုဖြစ်စဉ်အတွင်းကလေးငယ်တွေအမျိုးသမီးတွေပါဝင်လူဦးရေ 9,000 ကျော်စစ်ဘေးတိမ်းရှောင်နေကြရတယ်လို့လည်းချင်းဒုက္ခသည်ကော်မတီတွေရဲ့စီးနေမှာဖော်ပြထားပါတယ်ခင်ဗျာ
ဖန်စီခံခဲ့ရတဲ့ချင်းခရီးရန်ဘာသာရေးခေါင်းဆောင်တဦးရဲ့သတင်းကိုဦးသိမ့်ထိုင်ဦးကပြောပြပေးခဲ့တာပါရှင်အခုဆက်ပြီးတော့ရှမ်းပြည်မြောက်ပိုင်းကတိုက်ပွဲတွေအကြောင်းကြီးကြရအောင်ပါရှမ်းပြည်နယ်မြောက်ပိုင်းမူဆဲမြို့နယ်မုံကိုဖောင်းဆိုင်ဒေသဘက်မှာတနင်္လာနေ့ကစစ်ကောင်စီတပ်က MNDAA ကိုးကန်တပ်စခန်းကို၄ချောင်းကပါပြင်းပြင်းထန်ထန်တိုက်ခိုက်ခဲ့ပြီးတဲ့နောက်ဒီကနေ့မှာတော့မုံကိုဘက်မှာငြိမ်သက်နေပြီးဖောင်းဆိုင်ဘက်မှာတော့ဂျိုကြားပစ်ခတ်မှုတွေရှိနေပါတယ်ရန်ကုန်ကပေးပို့ထားတဲ့ဒီသတင်းကိုကိုသားညုံကပြောပြပေးမှာပါရှင်
စစ်ကောင်စီတပ်ဘက်ကမုံကိုဖောင်းဆိုင်ဒေသဘက်ကိုစစ်အာဖြစ်တင်းခဲ့ပြီးတဲ့နောက်ဒီလ10ရက်နေ့ကစတင်ပြီးတော့တိုက်ပွဲတွေပြင်းထန်ခဲ့ရကနေ23ရက်နေ့တနင်္လာနေ့မှာတော့လေကြောင်းကနေထိုးစစ်ဆင်တိုက်ခိုက်တဲ့အထိတိုက်ပွဲတွေပြင်းထန်လာခဲ့ပါတယ်တနင်္လာနေ့ကတနင်္လုံနီးပါးတိုက်ခိုက်ခဲ့တဲ့နောက်ဒီကနေ့မှာတော့မုံကိုမြို့အနီးမှာငြိမ်သက်နေခဲ့တဲ့အကြောင်းမုံကိုဒေသခံက VOA ကိုပြောပါတယ
်ဒီနေ့တော့ဘာမှမကြောက်ဘူးကဟော
တနင်္လာနေ့ကတော့မုံကိုမြို့ပအဝန်းကျင်မှာလက်နက်ကြီးလက်နက်ငယ်ပစ်ခတ်တံတွေကြားနေရသလိုဖောင်းဆိုင်မန်ယန်ဗန်မွေစတဲ့ကြေးရွာတွေဘက်မှာလည်းတိုက်ပွဲတွေပြင်းထန်ခဲ့တဲ့အကြောင်းဒေသခံတွေကပြောပါတယ်ဒီကနေ့မနက်ပိုင်းမှာတော့ဖောင်းဆိုင်ဘက်မှာတော့ပစ်ခတ်တံတွေကြားနေရတဲ့အကြောင်းဖောင်းဆိုင်အရှိဘက်ကြေးရွာကဒေသခံတူကပြောပါတယ
်ဟောဒီနေ့ကျင်းရတော့မနညာဟွာအဲ့လိုပုံစံနဲ့တော့ဟွာမနေ့ကလေးနဲ့ဟွာပုံစံနဲ့ပဲကြားဒါပေမဲ့ကျွန်တော်မင်းလည်းမန်တော့အဲ့လိုဝေးတယ်နော်ကျင်းနေဖြစ်နေတယ်ဆိုတော့ဟွာမန်ယန်လည်းပေါင်းဝေးမှာပဲတယ်ဖောင်းဆိုင်မှာလည်းလိုပဲဟွာခဏဖြစ်လိုက်မဖြစ်လိုက်အဲ့ဒီလိုအဲ့လိုပဲနော်ဗျာ
မန်ယန်းနဲ့ပန်မွေးရွာဘက်ကဒေသခံတူကတော့ဒီကနေ့မန်ယန်းကြီးရွာဘက်မှာလည်းညင်တက်နေတဲ့အကြောင်းပြောပါတယ
်ဒီနေ့ကချင်းနေရတော့ညင်ပါတယ်ဒီနေ့ဘာသားမှမကြောက်ဘူးအဲမရိယာတို့လည်းပြင်းပြင်းထန်ထန်ပါတယ်မရိယာလည်း9နာရီစပြီးတော့အေးညလေး9နာရီအဲကြာမှပြင်းတာအဲမရိယာဒီနေ့လုံးဖြစ်တာလည်းမရိယာအဲဒီနေ့ကတော့မဖြစ်ဘူးဒီနေ့ဒီနေ့ညင်ထန်တာဒီနေ့
MNDAA ကိုကတပ်ဖွဲ့ကတော့တင်းလာနီကသူတို့ရဲ့တပ်စခန်းတွေကိုစစ်ကောင်စီရဲ့ခြေလျင်တပ်တွေကမြေပြင်ကနေပြီးတော့လက်နက်ကြီးနဲ့ပစ်ပြီးတော့ထိုးစစ်ဆင်တိုက်ခိုက်ခဲ့တယ်လို့လေကြောင်းကနေပြီးတော့တိုက်လေယာဉ်တွေနဲ့ဘုံကျဲတိုက်ခိုက်ခဲ့တဲ့အကြောင်းသူတို့ရဲ့လူမှုကွန်ရက်ဆမ်းမျက်နှာမှာဖော်ပြပါရတယ်။ကိုကတပ်ဖွဲ့ရဲ့မန်ယန်စခန်းကို6ကြိမ်ထိုးစစ်ဆင်ခဲ့ကြောင်းနဲ့အခြားတပ်စခန်း3ခုကိုလည်းလေကြောင်းပစ်ကူနဲ့တိုက်ခိုက်ခဲ့တဲ့အကြောင်းသတင်းထုတ်ပြန်ထားပါရတယ်။စစ်ကောင်စီဘက်ကတော့ဒီလ10ရက်နေ့ကမုံကိုဒေသဘက်မှာတိုက်ပွဲနှစ်ကြိမ်ဖြစ်ခဲ့ပြီးတော့17ရက်နဲ့12ရက်မှာတိုက်ပွဲမရှိတဲ့အကြောင်းသတင်းထုတ်ပြန်ပေမဲ့တနင်္လာနေ့တိုက်ပွဲနဲ့ပတ်သက်ပြီးတော့ထုတ်ပြန်ပြောဆိုတာမရှိသေးပါဘူး။တချင်းထဲမှာလည်းပဲ2022ခုနှစ်မှာကြောက်မဲ့85နှစ်မြောက်စီရင်တုပြည်တော်စုနေ့အတွက်စစ်ကောင်စီရဲ့ညီညာရေးညှိနှိုင်းဆွေးနွေးရေးကော်မတီနဲ့တရုတ်နယ်စပ်အခြေစိုက်တဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေဒီလ၄ပိုင်းမှာတွေ့ဆုံမှုရှိတဲ့အကြောင်းစစ်ကောင်စီဘက်ကသတင်းထုတ်ပြန်ထားပါရခင်ဗျာ။
ကိုသားညိုပြောပြပေးခဲ့တဲ့ရှမ်းပြည်မြောက်ပိုင်းကတိုက်ပွဲတွေအကြောင်းဖြစ်ပါတယ်။အခုတခါတော့ NUG အစိုးရဘက်ကစစ်အာဏာရှင်စန့်ကျင်ရေးမှာ AA အဖွဲ့နဲ့ပူးပေါင်းလို့ကြောင်းကန့်လန့်ချက်အပေါ် AA ဘက်ကဘလို့တုံ့ပြန်ထားပါသလဲကြည့်ကြအောင်ပါ။မြန်မာပြည်သူအားလုံးရဲ့နိုင်ငံရေးမျှော်မှန်းချက်ကိုလေးစားတက်မိုးထားပေမဲ့ AA အနေနဲ့မူလရက်တီချက်အတိုင်းရခိုင်ရက်ခိတလမ်းစဉ်အတိုင်းရက်တီသွားမှာဖြစ်တယ်လို့ AA တာဝန်ရှိသူတွေကပြောပါရယ်။ဆရာနာရှင်စန့်ကျင်ရေးလှုပ်ရှားမှုမှာပူးပေါင်းပါဝင်ကြဖို့ဒီမိုကရေစီအားစုတွေဘက်ကတိုင်းရင်းသားအဖွဲ့အစည်းတွေကိုတိုက်တွန်းနေချိန်မှာအခုလိုတုံ့ပြန်ချက်ထွက်ပေါ်လာတာပါ။ဒီအကြောင်းရန်ကုန်ကပေးပို့ထားတဲ့သတင်းကိုဥတည်မောင်တန်းကပြောပြပေးပါရှင
်။ NUG အစိုးရရဲ့ယာယီသမ္မတကြီးကဆရာနာရှင်စန့်ကျင်ရေးမှာရခိုင်လက်နက်ကိုင် AA အဖွဲ့နဲ့ပူးပေါင်းဆောင်ရွက်လို့ကြောင်းကံလန်ပြောဆိုခဲ့ပေမဲ့ AA ဘက်ကတော့ငကူကလေးကချမှတ်ထားတဲ့ရခိတလမ်းစဉ်တိုင်းရက်တီသွားမယ်လို့တုံ့ပြန်ပြောဆိုလိုက်ပါတယ်။မြို့သားညီညီအစိုးရယာယီသမ္မတကြီးဒူဝါလရှိလာရဲ့နှစ်40ပြည့်မင်္ဂလာနှစ်ပတ်လည်နေ့မှာရခိုင်လက်နက်ကိုင် AA အဖွဲ့နဲ့သမ္မတကြီးတို့ကြားအပြန်အလှန်တဝင်လော်တွေပြေးပို့ခဲ့ကြပါတယ်။ရခိုင်လက်နက်ကိုင် AA အဖွဲ့စည်းကိုကျေးဇူးတင်ကြောင်းပြန်လည်ပြေးပို့တဲ့ NUG အစိုးရယာယီသမ္မတကြီးရဲ့တဝင်လော်ထဲမှာအမျိုးသားတန်းသူကြီးများရေးကိုပိုင်ပြထားခွင့်အပြည့်အဝရရှိရင်းနဲ့လွတ်လပ်တဲ့လူ့ဖွဲ့စည်းတရားပေါ်ပေါက်လာဖို့အတွက်အာဏာရှင်တော်လှန်ရေးမှာရခိုင်လက်နက်ကိုင် AA အဖွဲ့နဲ့ပူးပေါင်းဆောင်ရွက်လို့တဲ့အကြောင်းဖော်ပြထားပါတယ်။ယာယီသမ္မတကြီးဒူဝါလရှိလာရဲ့နှစ်40ပြည့်မင်္ဂလာနှစ်ပတ်လည်နေ့မှာ AA ဘက်ကပြပုခဲ့တဲ့တဝင်လာနဲ့ပတ်သက်ပြီး AA ပြောခွင့်ရပုဂ္ဂိုလ်ခိုင်စုခကအခုလိုပြောပါတယ်။
အိုဒီတဝန်လွာကတော့ဒီလူမှုရေးအရာပေးဖို့တဲ့တဝန်လွာပဲဖြစ်ပါတယ်။ဟိုဘာကြောင့်လဲဆိုလို့ရှိရင်ဒီကချင်းပြည်မှာဟိုနှစ်ပေါင်း30ကျော်ဟိုရက်တီလောက်ကင်လာကြတာဆိုတော့ဒီလူမှုရေးအရာเนาะတခြားကံတက်တွေမှာဒီအများကြီးဟိုရင်းနှီးမှုတွေဟိုပါဝင်ပတ်သက်မှုတွေဟိုသူ့ဟာနဲ့သူရှိကြတာပေါ့။ဟိုဒါကြောင့်မို့လို့ဒီလူမှုရေးတဝန်လွာကိုကျွန်တော်တို့ပေးဖို့တာဖြစ်ပါတယ်။ဟိုတခြားဘာရွေးချက်မှမရှိပါဘူးကြ။
မြန်မာလူထုရဲ့နိုင်ငံရေးမျှော်မှန်းချက်ကိုလေးစားတက်မိုးထားပေမဲ့ AA အနေနဲ့ရခိတလမ်းစဉ်တိုင်းရက်တည်သွားမယ်လို့လည်းရခိုင်လက်နက်ကိုင် AA အဖွဲ့ပြောခွင့်ရပုဂ္ဂိုလ်ခိုင်ဒုခကဆက်လက်ပြောပါတယ
် NUG နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ရဲ့ဒီရက်တည်ချက်ကတော့ငကိုအတိုင်းပါပဲဗျ။เนาะကျွန်တော်တို့ကတော့ကျွန်တော်တို့ရဲ့ရခိတလမ်းစဉ်အတိုင်းဟိုမှန်မှန်ကန်ကန်ရက်တည်တယ်။တပြိုင်တည်းမှာပဲဟိုမြန်မာပြည်သူတွေရဲ့ဒီနိုင်ငံရေးမျှော်မှန်းချက်တွေကိုလည်းပဲကျွန်တော်တို့ဒါအမြဲတမ်းလေးစားတန်ဖိုးထားပါတယ်။ဟိုအားလုံးကိုတရားနည်းလမ်းကြားကြားဖြစ်စေလိုတဲ့စေတနာသာရှိပါတယ်ဗျ
။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF တွေနဲ့စစ်ကောင်စီကြားနိုင်ငံအနှံ့မှာအပြန်အလှန်တိုက်ပွဲတွေရှိနေပေမဲ့ရခိုင်ဒေသမှာတော့အတော်လေးငြင်းငြင်းသက်သက်ရှိနေတာပါ။ဒီမတိုင်ခင်နှစ်တွေတုန်းကတော့ရခိုင်ဒေသမှာ AA နဲ့မြန်မာစစ်တပ်ကြားတိုက်ပွဲတွေကြီးမားပြင်းထန်ခဲ့ပြီးအဲ့ဒီနောက်နှစ်ဖက်အပြစ်ခတ်ရစဲရေးယူထားတဲ့အချိန်လည်းဖြစ်ပါတယ်။ဒါပေမဲ့လည်းလူဝင်မာလအစောပိုင်းတုန်းကတော့မောင်းနှောဘက်မှာ AA နဲ့မြန်မာစစ်တပ်ကြားတိုက်ပွဲငယ်တချို့ရှိခဲ့ပါသေးတယ်။လက်ရှိမှာလည်းစစ်ကောင်စီဘက်ကရခိုင်ပြည်နယ်အတွင်းတပ်နေရာတိုးချဲ့လာတာကြောင့်စစ်ကောင်စီနဲ့ AA အကြားစစ်ရေးတင်းမာနေသလိုအချိန်မရွေးတိုက်ပွဲဖြစ်ပေါ်နိုင်တယ်လို့လည်း AA အဖွဲ့ဘက်ကပြောဆိုထားပါတယ်။
ဥရမန်တပ်ပြပြပေးခဲ့တာပါဒီကနေ့ညအတွက်သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲမကြခင်ထုတ်လွှင့်ပေးမဲ့ဒုတိယပိုင်းနိုင်ဝက်မှာတော့အင်္ဂါနေ့ညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကအမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်ပါနဲ့အင်္ဂါညဆွေးနွေးကအစီအစဉ်ကိုမကြခင်နားဆင်ရဖို့ရှိပါတယ်တော်တာရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့တချင်းတောင်းခြင်းနဲ့ဆိုရင်တော့ကျမတို့စီကို email လိပ်စာ burmese@voanews.com ကိုပေးပို့နိုင်သလို VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာရဲ့ message ကနေလည်းဆက်သွယ်နိုင်ပါတယ်ရှင
် VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူရုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တံနဲ့ RFA လွတ်လပ်တဲ့အာရှတံမြမဝါဒအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြမနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လောကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရပါပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube 70B Asia Bin Juru Channel 101ဒါမှမဟုတ် Thaicom 622 Channel 123 ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ဂျိုရုဖမ်းယူမှုအသေးစိတ်အချက်အလက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပြည်သက်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါပြီနော်။
VOA မြန်မာဘာသာအတန်လွင့်အစီအစဉ်တွေကိုရုပ်သံနဲ့ပါတွဲဖက်ပြီးတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ VOA American တန်းကနေမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းတိုမီတာ19 kHz 15953ညလိုင်းတိုမီတာ25 kHz 11803ညလိုင်းတိုမီတာ32 kHz 9335လိုင်းလက်မီတာ190 kHz 1905ဒုကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုထုတ်လွှင့်ပေးသွားမယ့်အစီအစဉ်ဒုတိယပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေနဲ့တပတ်အတွင်းသတင်းဆောင်မှတိခါမှာရှင်သတင်းဆောင်ပါတွေကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်။အခုဆက်ပြီးသတင်းဆောင်ပါတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာဖြစ်ပါတယ်။အခုညရဲ့အပတ်စဉ်ကဏ္ဍတွေမတိုင်ခင်သတင်းဆောင်ပါတစ်ခုကိုအရင်ဆုံးပြောပြပေးမှာဖြစ်ပါတယ်။ Green Rocket လို့ခေါ်တဲ့သဘာဝပတ်ဝန်းကျင်ထိခိုက်မှုတက်တာပြီးပိုပြီးညံတဲ့ဒုံးပြန့်အင်ဂျင်တစ်မျိုးကိုအင်္ဂလန်သိပ္ပံပညာရှင်တစုကစမ်းသပ်တီထွင်နေပါတယ်။ရေနဲ့ကာဗွန်ဒိုင်အောက်ဆိုက်ကိုပဲအဓိကအသုံးပြုထားတဲ့ဒုံးအင်ဂျင်သစ်ဟာအာကာသလုပ်ငန်းနယ်ပယ်အတွက်ဒေါ်လာဘီလီယံနဲ့ချီပြီးစီးပွားရေးအလားအလာတွေရှိမယ်လို့လည်းကမန်းထားပါတယ်။ AP သတင်းဆောင်ပါတစ်ပုဒ်ကိုအခြေခံပြီးကိုအောင်မြတ်သူကတင်ဆက်ပေးထားပါတယ်ရှင်။
ဆူဇလန်နိုင်ငံရဲ့ Gasted Town Tay နှင်းလျှောစီးအပန်းဖြေစခန်းတစ်ခုမှာတော့တိပ်ပက်မြခြင်းတစုဟာဒုံးမြန့်အင်ဂျင်တစ်ခုကိုစမ်းသပ်နေကြပါတယ်။သူတို့ပြောတာကတော့ဒီအင်ဂျင်ဟာဒုံးမြန့်ကိုကဘာပတ်လမ်းကြောင်းနဲ့ပြစ်လွှတ်ရမှာပို့ပြီးတော့စွမ်းအားပူတယ်လို့ဆိုပါတယ်။ဒီ Pulsar Fusion Engine ဟာအသံထက်9ဆမြန်တဲ့စံကြီးမှတ်တမ်းရှိပါတယ်။အင်္ဂလန်နိုင်ငံအခြေစိုက်ဒီပညာရှင်အုပ်စုငယ်ဟာအာကာသလုပ်ငန်းမှာသဘာဝပတ်ဝန်းကျင်ညဉ့်ဉန်းမှုအ ਨੇ ဆုံးအင်ဂျင်ကိုအသုံးပြုပြီးတော့ဒုံးမြန့်တစ်စင်းကိုပြစ်လွတ်ဖို့အခုလိုစမ်းသပ်နေတာလည်းဖြစ်ပါတယ်။အဖွဲ့ရဲ့အမှုဆောင်အရာရှိဖြစ်တဲ့ Richard Denning ကတော့သူရဲ့စမ်းသပ်မှုနဲ့ပတ်သက်လို့အခုလိုပြောပါတ
ယ်။ We wanted to see the engine running at full pressure.
ကျွန်တော်တို့ဒီ engine ကိုဆွစ်ဇာလန်မှာစပြီးစမ်းသပ်တုန်းကလိုမျိုးစွမ်းအားအပြည့်လဲပတ်တာမျိုးမြင်ကျင်ပါတယ်။ဒီလိုလုပ်ဖို့ကအရင်တစ်ခေါက်စမ်းသပ်ခဲ့သလိုဓာတ်ငွေ့လောင်စာသုံးတာတဲ့လောင်စာအရေကိုသုံးဆွဲမှာဖြစ်ပါတယ်။ပြီးတော့ nitrogen အရေနဲ့ engine ကိုအစွမ်းကုန်လောင်ကျွမ်းစေမှာဖြစ်ပါတယ်။ဒါဟာအစင်းမြင့်ဒုံးမြန်ဤပညာဖြစ်တာမို့ကျွန်တော်တို့ကိုနီကိုဟန်နဲ့တွားခဲ့ကြတာပ
ါဥရောပထဲမှာရောကမ္ဘာတစ်ခုလုံးမှာဒေါ်လာဘီလီယံနဲ့ချီတဲ့အာကာသနဲ့ဆိုင်တဲ့စီးပွားရေးလုပ်ငန်းအလားအလာတွေရှိကြောင်းကိုဒန်နင်ကအခုလိုထောက်ပြပါတယ
် America has its own space agency and they now use a private company
America မှာအစိုးရပိုင်အာကာသအေဂျင်စီရှိပါတယ်အခုတော့ပိုပြီးတွက်တဲ့ပုဂ္ဂလိကကုမ္ပဏီတစ်ခုကိုသူတို့သုံးပါတယ်တိတဲ့အတိုင်းဒါကနားလည်လွယ်ပါတယ်ကျွန်တော်တို့လိုကုမ္ပဏီသေးလေးတွေကအရှင်ပြင်းပြင်းတွတ်တွတ်လွတ်လွတ်နဲ့နိုင်ငံတကာအဆင့်ဆန်းသတ်နိုင်ပါတယ်ဒီအလုပ်လုပ်နေကြတဲ့သူတွေကသိပ်ပြီးမြန်မြန်ဆာဆာမရှိပါဘူးဘာကြောင့်လဲဆိုတော့သိပ်ပံပညာရှင်ရောဤပညာသမားတွေသိပ်ပြီးမရှိကြလို့ပါကျွန်တော်တို့မှာကလည်းယင်းနည်းမျိုးနွယ်မှုနဲ့ပတ်သက်ပြီးကွဲပြားတဲ့စိတ်အခြေခံရှိပါတယ်အမေရိကန်တွေဟာဤပညာပိုင်းမှာငွေကိုပျော်ပျော်ကြီးသုံးသလောက်အင်္ဂလန်ကလူတွေကကြည်ရတာစူလွယ်နတ်လွယ်ရေတိုယင်းနည်းမျိုးနွယ်မှုတွေကိုပဲစိတ်ဝင်စားကြပြီးအကာတာရဲ့ယင်းဤမြုံနာနာမျိုးမလုတ်ကြပါဘူ
းဂျနင်ရဲ့အပြောအရတော့လက်ရှိဒုံးမြန့်လောင်စာတွေထက်ကိုပိုပြီးတော့တန့်ရှင်းတဲ့ nitrous oxide နဲ့ polyethylene တို့ကိုသုံးပြီးတော့သူတို့ရဲ့ဒုံးအင်ဂျင်ကိုမောင်းနှင်တယ်လို့အခုလိုပြောပါတယ
် The two fuels which it burns
လောင်ကျွမ်းအကောင်းတဲ့ဒီကုန်ကျောလောင်စာမျိုးတွေမှာအဓိကရေနဲ့ကာဗွန်ဒိုင်အောက်ဆိုက်တချို့ပါပါတယ်ကာဗွန်ဒိုင်အောက်ဆိုက်ကိုတော့ကဘာပေါ်မှာကျွန်တော်တို့ကြီးထုတ်လုပ်နေတာမဟုတ်ဘူးဆိုတာကသိတာပါတယ်တဘာဝပတ်ဝန်းကျင်ကိုမထိခိုက်တဲ့ဒုံးပြန့်အင်ဂျင်တွေအစားကားအမြောက်အများကိုလည်းထုတ်လုပ်လို့ရပါတယ်လက်ရှိအင်ဂျင်တော်တော်များများကတော့ကျွန်တော်တို့ပတ်ဝန်းကျင်နဲ့တကယ်မလိုချင်တဲ့စိုးစိုးဝါးဝါးအစိမ့်ငွေတွေကိုမုတ်ထုတ်နေပြီးအဲ့ဒီနေရာမှာရေနဲ့ကာဗွန်ဒိုင်အောက်ဆိုက်ကိုပဲအဓိကသုံးတဲ့ကျွန်တော်တို့ရဲ့အင်ဂျင်ကအလွန်ကိုလိုလားအပ်တဲ့အင်ဂျင်ဖြစ်ပါတယ်တကယ်ဆိုကမ္ဘာပေါ်မှာကျွန်တော်တို့ရဲ့အင်ဂျင်ကပတ်ဝန်းကျင်ကိုအတန်ရှင်းဆုံးဖြစ်အောင်ဒီဇိုင်းရေးဆွဲထားတဲ့အင်ဂျင်တစ်မျိုးပ
ါ Pulsar Fusion Company ရဲ့ Antima ရွေချက်ကတော့ပေါင်းစည်းလောင်စာတွေရဲ့အားနဲ့မောင်းနှင်တဲ့ဒုံးမြန့်အင်ဂျင်တစ်ခုကိုဒီဇိုင်းရေးဆွဲဖို့ပဲဖြစ်ပါတယ်ခင်ဗျာ
။ကိုအောင်မြတ်သူပြောပြပေးသွားတာပါရှင်။အခုဆက်ပြီးတော့အင်္ဂါညရဲ့အပတ်စဉ်ကဏ္ဍတွေကအမေရိကန်နိုင်ငံရေးအကြောင်းတင်ဆက်ပေးပါမယ်။ကိုရိုနာဗိုင်းရပ်စ် Omicron မျိုးကွဲတဲ့ရောဂါကူးစက်မှုတွေကိုကမ္ဘာတဝန်းတွေ့လာရပါတယ်။ဒီမျိုးကွဲဟာတခြားမျိုးကွဲတွေထက်ပိုပြီးရောဂါကူးစက်လွယ်တယ်လို့လည်း ပညာရှင်တွေကထောက်ပြထားပေမဲ့ယောဂလက္ခဏာဘလောက်ပြင်းထန်မလဲဆိုတာကတော့သိချာမသိရသေးပါဘူး။ VOA သတင်းတော် Arash Arabasadi သတင်းပေးပို့ထားတာကိုကုအောင်အောင်ကတင်ပြပေးပါမယ်။
လေစင်နှမောင်းရန်ခံရတဲ့အမေရိကန်ပြည်နယ်တချို့မှာလူတွေဒါဇန်နဲ့ချီသေဆုံးခဲ့ပါတယ်။ကန်တကီပြည်နယ်မှာလူ80လောက်သေဆုံးခဲ့ပြီးကဲဆဲရှာဖွေရေးဆက်လုပ်နေစဉ်မှာ DEA အတွက်တိုးလာပွဲရှိတယ်လို့တာဝန်ရှိသူတွေကခန့်မှန်းထားပါတယ်။ပြည်ထောင်စုအရေးပေါ်အခြေအနေစီမံခန့်ခွဲရေးအေဂျင်စီ FEMA အကြီးအကဲ DN Chris Wei က ABC This Week အစီအစဉ်မှာအခုလိုပြောပါတယ်။
We really want to make sure that we find anybody who still might be trapped in
the rubble. အဲ့ဒီပြည်နယ်တွေကအပြက်စီးပုံတွေကိုရှင်းလင်းရမှာကြားနိုင်မယ်မယ်။အဲ့ဒီအောက်မှာပိတ်မိနေတဲ့သူတွေကိုတည်တည်ချာချာရှာဖွေသွားပါမယ်။လက်တလုံးခိုးနှားစရာ၊ရေရှည်မှနေစရာအိမ်၊တခြားလိုအပ်တာတွေအားလုံးအပြင်ပြန်လည်တူတောင်းတဲ့အခါမှာလည်းဖြည့်ဆည်းကူညီဖို့ဦးတည်လှုပ်ဆောင်သွားမှာပါ။
Arkansas နဲ့ Kentucky ပြည်နယ်မှာလေဆင်နှာမောင်းတံမခံရခြင်းနဲ့ခံရပြီးချိန်ကောင်းငင်ကနေနှိုင်းချိန်ရိုက်ကူးထားတဲ့ပုံတွေမှာအပြက်စီးတွေဟာကီလိုမီတာ160အဝေးထိအောင်တော့ရောက်ရှိပါတယ်။လေပြင်းတံကြောင့်အိုးအိမ်မဲ့ဖြစ်ရသူတွေဟာအခုအခါမှာအစိုးရရဲ့ခိုးလုံရေးကေရာတွေမှာနေထိုင်နေကြပါတယ်။ Kentucky ပြည်နယ် Democrat အုပ်ချုပ်ရေးမှူး Andy Bashar က NBC Meet the Press အစီအစဉ်မှာအခုလိုပြောပါတယ်
We open warming centers. We had 13 open. Only 6 are still open.
ကံကောင်းထောင်းမှပြီးလေးစင်းနှမောင်းတံဓာတ်ရိုက်မထီးတဲ့သူတွေကသူတို့သိတဲ့လူပဲဖြစ်ဖြစ်မသိတဲ့လူပဲဖြစ်ဖြစ်အဲ့ဒီသူတွေကိုလက်ရှိဖွင့်ထားစေစင်တာ6ခုမှနေရာချထားပေးပါမယ်။မယုံကြည်နိုင်စရာကောင်းလောက်အောင်ဘေးဒုက္ခကြုံခဲ့ရသူတွေကိုကျွန်တော်တို့ကူညီပေးသွားမှာဖြစ်ပြီးတော့အရာရာကိုပြန်ထူထောင်သွားပါမယ်။
လေစင်နှမောင်းတံခံရတဲ့ပြည်နယ်တွေကကန်တကီပြည်နယ်တစ်ခုသာအရေးပေါ်အခြေအနေကြီးညာခဲ့ရတာပါအခုခါမှာရှာဖွေရေးနဲ့ကယ်ဆယ်ရေးလှုပ်သား100လောက်ဟာကန်တကီမှာတာဝန်ထမ်းဆောင်နေတယ်လို့ဖီမာအကြီးအကဲကပြောပါတယ်ဒါပေမဲ့လည်းအသက်မသေးပဲကျန်သူတွေကိုဘေးအန္တရာယ်ကင်းကင်းနဲ့အပြက်စီးတွေကြားထဲကဆွဲထုတ်ဖို့ကတော့စိန်ခေါ်မှုတစ်ရက်ဖြစ်လိမ့်မယ်လို့ပြောပါတယ်
Severe weather that happens in these cold months it just makes
ခုလိုဧရလာရီမှာရာသီဥတုဆိုးရတာကပိုးပြီးတော့ဒုက္ခတွေ့စေပါတယ်။ဒါကြောင့်ဘေးဒုက္ခကြုံနေသူတွေအတွက်လုံခြုံပေးကင်းတဲ့နားခိုစရာတွေဖန်တီးပေးထားပြီးတော့သူတို့လိုလေသည့်မရှိအောင်ဦးစားပေးဆောင်ရွက်နေပါတယ
်။မုန်တိုင်းနဲ့ခံခဲ့ရသူတွေရင်ဆိုင်ရမဲ့ဘေးအန္တရာယ်အကြောင်းနဲ့အနာဂတ်မှာဒီလိုသဘာဝဘေးဒဏ်ရဲ့တက်ရောက်မှုကိုတိတ်ဆိုးဆိုးရွားရွားမခံရအောင်ဘယ်လိုကာကွယ်မလဲဆိုတာနဲ့ပတ်သက်ပြီးပညာပေးဖို့အဖီမာအရေးပေါ်အခြေအနေစီမံခန့်ခွဲရေးအေဂျင်စီအနေနဲ့ဦးစားပေးလှုပ်ဆောင်သွားမှာဖြစ်ကြောင်းလည်းသူကပြောပါရတယ်။တောက်ကြတဲ့စနေနေ့တွေမှာတိုက်ခတ်ခဲ့တဲ့ဆိုးရွားလုံးနဲ့မုန်တိုင်းဒဏ်ကိုပြည်နယ်6ခုမှရင်ဆိုင်ခဲ့ရပြီးကန်တကီပြည်နယ်မှာဆိုရင်လေဆင်နှမောင်းဟာကီလိုမီတာ300ကျော်တလျှောက်ပွေနှောက်သွားခဲ့ပါတယ်ခင်ဗျာ။
ကိုအောင်ပြောပြပေးခဲ့တဲ့အမေရိကန်နိုင်ငံရေးအကြောင်းနားဆင်ခဲ့ရတာဖြစ်ပါတယ်။အခုတခါတော့ဇာဂရက်မြို့တော်ကခရစ်စမတ်ဆီးပွဲတော်ကြောင်းပြောပြပေးချင်ပါတယ်။ Omicron COVID ကရောဂါပိုးသစ်အန္တရာယ်ကြောင့် EU ဥရောပအဖွဲ့ဝင်နိုင်ငံတော်တော်များများမှခရစ်စမတ်ဆီးပွဲတော်ကိုပြန်ပြီးပိတ်နေကြခြင်းခရိုအေးရှားနိုင်ငံဇာဂရက်မြို့တော်ကဆီးပွဲတော်ကတော့တော်တော်လေးစီကားနေပါတယ်။COVID ကာကွယ်ဆေးထိုးထားတဲ့ COVID Pass လက်မှတ်ပြနိုင်သူတွေသာဈေးပွဲတော်လာခွင့်ရှိနိုင်တယ်လို့သတ်မှတ်ထားတဲ့ Zagreb မြို့တော်ကဈေးပွဲတော်စီမတ်စုမြန်မွန်ကကဘာတလွားခီးသွားအစီအစဉ်ကနေခေါ်သွားပါလိမ့်မယ်ရှင
်။ Korea ဘာသာကိုးကွယ်ကြတဲ့နိုင်ငံတွေမှာ Christmas ပွဲတော်မတိုင်ခင်သတင်း၄ပတ်လောက်အလိုကစားလို့မိအလှတွေဆင်ပွဲတော်တွေကျင်းပပြီးတော့ Christmas ပွဲတော်ကိုကြိုဆိုကြလိမ့်ရှိပါတယ်။ပုံမှန် Christmas ပွဲတော်ရာသီချင်းဆိုရင်မိအလှတွေဈေးပွဲတော်တွေနဲ့စီကားနေလေးရှိတဲ့ဥရောပနိုင်ငံတွေမှာအခုတော့ Omicron COVID ကရောဂါပိုးသစ်အန္တရာယ်ထပ်ရှိလာတဲ့အတွက်ပွဲတော်တွေကိုသတိထားကျင်းပနေကြပါတယ်။ Germany, Austria စတဲ့ဥရောပနိုင်ငံတချို့မှာဆိုရင် Christmas ဈေးပွဲတော်တွေကိုဖွင့်ပြီးမှပြန်ပြီးတော့ပိတ်လိုက်ကြပါတယ်။အခုလိုဥရောပသမ္မတနိုင်ငံတချို့မှာလူစုလူဝေးမဖြစ်အောင်ပြန်ပြီးသတိထားနေချိန် Croatia နိုင်ငံ Zagreb မြို့တော်မှာတော့Christmas ဈေးပွဲတော်ကိုစီစီကာကာကျင်းပနေပါတယ်။ဈေးပွဲတော်ကိုလာသူတွေအနေနဲ့ COVID ကာကွယ်ဆေးထိုးပြီးကြောင်းလက်မှတ်ပြဖို့တော့လိုပါတယ်။ COVID ကာကွယ်ဆေးအနည်းဆုံးတစ်ချိန်ထိုးထားပြီးတဲ့သူတွေအနေနဲ့ဈေးပွဲတော်ဝင်ခွင့်လက်မှတ်ရပါတယ်။အနည်းဆုံးသတင်း3ပတ်အကြာကဆေးထိုးထားပြီးသူလည်းဖြစ်ဖို့လိုပါတယ်။ဆေးထိုးထားပြီးသူတွေအနေနဲ့အခုလိုမျိုးလူစုလူဝေးနေရာတွေသွားဖို့အတွက်ရက်40စာ COVID Pass ကိုအစိုးရစီမှလျှောက်လို့ရပါတယ်။ PCR နဲ့ antigen ဆေးစစ်မှုတွေလုပ်လို့ negative အဖြစ်ထွက်သူတွေအနေနဲ့လဲရေတိုလက်မှတ်တွေရနိုင်ပါတယ်ကိုဗစ်ရောဂါပျောက်တာအနည်းဆုံး10ရက်ကျော်ရှိပြီဆိုတဲ့အထောက်အထားလက်မှတ်ပြနိုင်သူတွေကိုလည်းကိုဗစ် pass ထုတ်ပေးပါတယ်။အခုလိုခွင့်ပြုချက်ပါမှပွဲတော်ဆင်နွှဲလို့ရမယ်လို့ Croatia အစိုးရကသတ်မှတ်ချက်လုပ်ထားတာက Christmas ပွဲတော်ဆင်နွှဲမဲ့သူတွေကိုအတားအဆီးဖြစ်ပုံမရပါဘူး။ Christmas ပွဲတော်ကာလအခုလိုဈေးပွဲတော်တွေမှာလက်ဆောင်ပစ္စည်းတွေဝယ်ကြမိတ်ဆွေတွေစုံတွေ့ကြတဲ့အစဉ်အလာရှိတာမို့ဈေးပွဲတော်ကျင်းပနိုင်တာကိုပဲမြို့သူမြို့သားတွေဝမ်းသာနေကြပါတယ်။ဇာဂရက်မြို့တော်မှာခရစ်မတ်ရာသီကျင်းပတဲ့ဈေးပွဲတော်ဟာမြို့တော်ရဲ့အထင်ကြီးပွဲတော်တစ်ခုအဖြစ်မြို့ကန်တွေကသတ်မှတ်ထားကြတာဖြစ်ပါတယ
်
။အရင်နှစ်တွေတည်းဆိုင်တော့ပွဲကအရမ်းမစီပေမဲ့ကျွန်တော်ကတော့သဘောကျပါတယ်။ကောင်းလဲကောင်းပါတယ
်။ကိုဗစ်ကရောဂါကြောင့်အခက်အနာတွေအခုလိုပွဲတော်တွေကိုကြီးကြီးကျယ်ကျယ်မကျင်းပနိုင်ခဲ့တာတစ်နှစ်ကျော်ရှိပြီမို့သိတော့အချိန်မရသေးဘူးလို့တချို့ကလည်းပြောပါတယ
်။Well, it's certainly not as lively as it used to be, but it's kind of coming back, you know.
အရင်လိုမစီတော့တာကတော့တည်ကြပါတယ်။ဒါပေမဲ့တဖြည်းဖြည်းတော့စီကားလာမှာပါ။အခုလိုလူတွေအများကြီးကိုပြန်တွေ့ရတာသိပ်ကောင်းပါတယ်
။လက်ဆောင်ပစ္စည်းအယောင်ဆိုင်တွေ၊အစားအသောက်အယောင်ဆိုင်တွေတာမကဓာတ်ပုံအလှရိုက်ချင်သူတွေအတွက်မိအလှတွေပါထွန်းထားတဲ့ Zagreb မြို့တော်က Christmas ဈေးပွဲတော်ကလူတွေရဲ့စိတ်ရွှင်လန်းစေဖို့မရှိမဖြစ်အရေးကြီးတဲ့ပွဲတော်ဖြစ်တယ်လို့ပွဲစီစဉ်သူတွေကဆိုပါတယ
်။ Christmas ludi smo socialna bića, nama jako važno družice. A ako smo na otvorenom znamo
i Luri ဆိုတာလူစုလူဝေးပွဲတွေကြိုက်တာမျိုးဆိုတော့အခုလိုစုံကြတွေ့ကြတဲ့ပွဲမျိုးကတိတ်အေးပါပါတယ်။အမိုးကမရှိလဟပြင်းမှလှုပ်တဲ့အတွက် COVID ကရောဂါကူးနိုင်ခြင်းအများကြီးပိုနေပါတယ်။အနာဘိုင်းတွေထုတ်ပြန်ထားတဲ့ကိုဗစ်ဆိုင်ရာစီကံချက်တွေအားလုံးကိုကျမတို့လိုက်နာဆောင်ရွက်ထားပါတယ်
။ Croatia နိုင်ငံရဲ့စီကံသတ်မှတ်ချက်အရအမိုးအကာအောက်ထဲမှာမဟုတ်ရင်နှာခေါင်းစည်းတက်စရာမလိုတာကြောင့်ဈေးပွဲတော်လာသူတွေနှာခေါင်းစည်းမတက်ကြပါဘူး။လူချင်းခက်ခွက်ခွာနေရမယ့်စီကံချက်တွေကိုလည်းတိတ်ပြီးလိုက်နာကြပုံတော့မရပါဘူး။ဈေးပွဲတော်ကိုလာကြတဲ့ထောင်နဲ့ချီတဲ့ဧည့်သည်တွေထဲမှာ Croatia နိုင်ငံတည်းမဟုတ်ဘဲအိမ်နီးချင်းဥရောပနိုင်ငံတွေကဧည့်သည်တွေတောင်ပါပါတယ်။
Tek sam došla, se odlično je, vrlo je lijepo da se nešto događa ovdje. Ja sam iz Slovenije, tako da tamo je sve još.
Jama akhu ma yauk da ba, alam ji ya ra ro atol le asin phi ba re. Akhu lo pwe myu lou nai na de ke ko kaung ma re. Jama ga Slovenia ga ba. Jama ru si ma ro alon pait tha ra mo ba ma tait pi ro ma shi ba u. Da chaung alou a ye ma Zagreb ko la pi ro apan phi ya ra ko tabo ja ba re.
Ta mat chat twe ne kai ni yin ya nai ne covid pass ne ပွဲတော်ဆင်နွှဲနိုင်တယ်လို့ Croatia အစိုးရကခွင့်ပြုထားတာမို့ပြည်ရင်းကသာမကပြည်ပကဧည့်သည်တွေလည်းလာနိုင်နေကြတာဖြစ်ပါတယ်။ဧည့်သည်တွေကိုအဓိကထားဝင်ငွေချရရတဲ့ဟိုတယ်နဲ့ခီးသွွားလုပ်ငန်းစားတောက်ဆိုင်လုပ်ငန်းလုပ်သူတွေကတော့ဒါကိုကြိုးဆိုကြပါတယ်
။ Pas za sigurno smo dočka sa veseljem kompletan advent jer bili se puno kolega je bilo uvjereno
neće. အခုလို Christmas ဈေးပွဲတော်ပြန်ကျင်းပနိုင်တာကိုကျွန်တော်တို့လို့ဆိုင်ပိုင်ရှင်တွေကတော့တကယ်ဝမ်းသာပါတယ်။ကျွန်တော်လို့ဖို့ကံပတ်တော်များများကဒီနေ့ဈေးပွဲတော်ပြန်ကျင်းပဖြစ်လိမ့်မယ်လို့တော့ထင်မထားကြပါဘူးအခုလိုပြန်ဖွင့်နိုင်တာတကယ်ဝမ်းသာစရာပါတခြားနိုင်ငံတချို့မှာဆိုရင်ဗာပွဲမှာတော့မလုပ်နိုင်ပါဘူးဒါကြောင့်ကျွန်တော်တို့ကတော့ဝင်ငွေရအောင်ဆိုင်ပြန်ဖွင့်နိုင်တာကိုပဲဝမ်းသာလာပါပြီမနေ့ပြန်ဆိုင်ကိုပြန်များပိတ်မလားဆိုတာမျိုးလောလောဆယ်တော့ပူစရာမလိုပါဘူးဆိုင်တွေပိတ်ရရင်တော့ဝင်ငွေလည်းရတော့မှာမဟုတ်ပါဘူ
းဟိုတယ်ခရီးနဲ့စားတောက်ဆိုင်လုပ်ငန်းတွေရဲ့ဝင်ငွေကနိုင်ငံရဲ့ GDP 4ဘုံ2ဘုံလောက်ကိုဝင်ငွေရှာပေးနေတာမို့ဒီလုပ်ငန်းတွေပြန်ပြီးဥမော့လာနိုင်ဖို့ကမ္ဘာလက်ခီးတဲ့တွေကိုဆွဲဆောင်နေတာလည်းဖြစ်ပါတယ်။ပြည်တွင်းကဧည့်သည်တွေသာမကပြည်ပကဧည့်သည်တွေကိုပါလာနိုင်အောင်လို့ COVID စီကံသတ်မှတ်ချက်တွေလျှော့ပေါ်ထားတဲ့ Croatian နိုင်ငံ Zagreb မြို့တော်က Christmas ဈေးပွဲတော်မှာဆိုင်ငန်းအရေးအတွက်ကိုမြို့တော်တာဝန်ရှိသူတွေကအရင်နှစ်တွေထက်3ဘုံ2ဘုံလျှော့ပြီးတော့ဖွင့်ခွင့်ပြုထားပါတယ်။နောက်ပြီးဈေးပွဲတော်လာသူတွေအနေနဲ့ဈေးဆိုင်တွေရှိတဲ့နေရာတွေမှာပဲစုမနေအောင်လို့လီဟာပြင်းနဲ့အမိုးအခါမရှိတဲ့နေရာတွေမှာမီးအလားနဲ့ဆွဲဆောင်မှုတွေကိုလည်းပို့ပြီးတော့လှုပ်ထားပေးပါတယ်။ဥရောပတခြားနိုင်ငံတွေမှာအိုမီကရွန်ပိုးတဲ့ကြောင့်ကိုဗစ်စီကံသတ်မှတ်ချက်တွေပြန်ပြီးတင်းကျပ်နေချိန်မှာခရီးချန်နိုင်ငံကကိုဗစ် pass ရှိသူတွေလာနိုင်တဲ့ Christmas ဈေးပွဲတော်မှာတော့စီကားနေပါတယ်ရှင်။ကျွန်မအစွန်မြတ်ပေါ်မှာ
မဆွန်မြတ်ပေါ်ပြပြပေးခဲ့တဲ့ကဘာတလွားခီးသွားအစီအစဉ်ကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုဆက်ပြီးတော့အင်္ဂါညဆွေးနွေးခန်းကိုတင်ဆက်ပေးကြပါမယ်။မ မြန်မာနိုင်ငံမှာအာဏာသိမ်းစစ်ကောင်စီကပြစ်မှတ်ထားနှိမ်နင်းတဲ့အထက်သတင်းမီဒီယာသမားတွေလည်းပါနေပြီးဒီအခြေအနေအောက်မှာအမှန်တကယ်ဖြစ်ပျက်နေတာတွေကိုအများပြည်သူအမှန်တိုင်းသိအောင်တင်ပြနိုင်ဖို့ရာအခက်အခဲတွေကြုံတွေ့နေရပါတယ်။မြန်မာနိုင်ငံရဲ့အခြေအနေတွေကိုအမှန်တိုင်းတင်ပြနိုင်စေသတင်းစားသုံးသူတွေထားရှိတဲ့သဘောထားစာရာတွေနဲ့ပတ်သက်ပြီးအရင်သတင်းမီဒီယာကောင်စီအဖွဲ့ဝင်ဟောင်းဦးမြင့်ကျော်ကိုပြီးခဲ့တဲ့အောက်တိုဘာလမှာကိုကျော်ကျော်သိမ်းဆက်သွယ်မေးမြန်းထားတဲ့တွေကကောက်နှုတ်ပြီးပြန်လည်ထုတ်လွှင့်ပေးလိုက်ပါတယ်ရှင်။
ဦးမြင့်ကျော် VOA နဲ့ဆက်သွယ်မေးမြန်းခွင့်ပြုတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ကျေးဇူးပါကိုကျော်တ
ဲ့။ဟုတ်ကဲ့ခင်ဗျာ။ဆိုတော့ခုနကဦးမြင့်ကျော်ပြောသွားတဲ့အခြေအနေအောက်မှာပေါ့နော်။ဟလာဖန်ခံထားတဲ့လူတွေရှိနေစေ၊တရားစွဲခံထားတာတွေရှိနေစေ၊လက်ရှိလည်းပဲအင်မတန်ကြီးမားတဲ့ဟလာချင်းချောက်မှုနဲ့ဖိအားကြီးအခြေအနေကရှိနေတာပေါ့နော်။ဆိုတော့ဒီလိုအခြေအနေမျိုးအောက်မှာတိုင်းပြည်တွင်မှာအမှန်တကယ်ဖြစ်ပျက်နေတာတွေကိုတကယ်ဖြစ်ပျက်နေတဲ့အတိုင်းတကယ်အဖြစ်မှန်အတိုင်းအများပြည်သူသိဖို့အတွက်ရည်သာထုတ်လွှင့်နိုင်တဲ့အခြေအနေရှိနိုင်ပါသေးရဲ့လားအဲ့လိုဖြစ်နိုင်ခြေရှိနေပါရဲ့လားအဲ့ဒီလိုတင်ပြနေနိုင်ကြတယ်လို့ရောဘုမင်းကျော်မြင်ပါလားခင်ဗျာ
အခုအခြေအနေကတော့ပြန်နှိုင်းရှင်းလိုက်မယ်ဆိုဒီ Bitcoin လတ်တည့်ရနေမတိုင်ခင်နဲ့အခြေအနေနဲ့ရှင်းလိုက်ရင်တော့ဟိုအများကြီးအခွင့်အလမ်းတွေကဟိုယုံနေသွားပြီပြောပြောမှာနော်ခွင့်အလမ်းတွေယုံနေသွားပြီဆိုတော့တရင်ချက်လက်မေးဖို့လည်းယုံနေသွားတယ်တရင်ဖြစ်တဲ့အဖြစ်ဖြစ်နေရာကိုတွားပြီးတော့မေးမြန်းစုံစမ်းဖို့အဲ့လိုဖြစ်တယ်ဆိုရဲမြို့ပဲဖြစ်စေဖြစ်တယ်ဆိုရဲမြို့ရက်ွက်ပဲဖြစ်စေဖြစ်တယ်ဆိုရဲလမ်းပဲဖြစ်စေပေါ့နော်အဲ့လိုဒေတာပဲဖြစ်စေအဲ့ဒီလိုသွားဖို့အခွင့်လမ်းတွေကအခုချိန်မှာတော်တော်လေးကိုမရှိသလောက်ဖြစ်သွားတယ်ဆိုတော့ဒီဟာကျွန်တော်တို့ကသတင်းချက်လက်ဖြစ်ပျက်တစ်ခုဖြစ်တယ်ဆိုလို့ဟိုတိဘီကြားပြီဆိုရင်အဲ့ဒီဟာကိုစုံစမ်းဖို့မှာအခွင့်လမ်းတွေကဟိုရုပ်လျော့သွားပြီဘာလို့လဲဆိုတော့ခုလုံညုံကြီးသတင်းထောက်နိုင်လုံညုံကြီးရောခုလုံညုံကြီးရောသတင်းသမားလုံညုံကြီးရောအရေးကြီးတာအောင်ဆိုတော့နောက်တစ်ချက်ကတော့အဲ့ဒီဟာကိုလည်းဘလို့ဟုတ်လားဒီဟာနဲ့ပတ်သက်တဲ့အချက်လက်တွေထပ်ပြီးတော့မေးဖို့ဆိုရင်လည်းဖြေမဲ့သူတွေမဖြေရတာတွေရှိတယ်ဟိုတောင်းဝန်ရှိတဲ့လူတွေကမဖြေတာတွေရှိတယ်ပေါ့နော်ဖုံးကွယ်ထားတဲ့ဟာတွေတက်ဆိုင်တဲ့သူတွေတောင်းဝန်ရှိတဲ့လူတွေဖုံးကွယ်ထားတာမဖြေတာတွေရှိတယ်ဆိုတော့အဲ့ဒီမှာလည်းသတင်းချက်လက်ကိုစုဆောင်းတဲ့နေရာမှာရင်းကိုအကန့်အသတ်တွေအားစီးတွေများရှိတယ်နောက်တစ်ခုကတော့ဆိုတော့ပြောတဲ့ဟိုဒီ platform ပေါ့လေဒီ internet ပေါ့ပေါ်မှာရေးမှလားပုံနှိပ်မှဟိုစောင်းဆောင်မှဖော်ပြမှလားရေဒီယိုမှလောက်မှလားတီဗီမှလောက်မှအဲ့ platform ကလည်းအကန့်အသတ်ကြီးရှိလာတဲ့သဘောရှိတယ်ပုံနှိပ်ဆိုရင်တော့ပိုဆိုတော့ဗောနော်ဟို internet မှာတော့ဟိုဒီ site ကိုပိတ်ထားတယ် block လုပ်ထားတယ်ကြော်ရတယ်နောက်တစ်ခုကတော့ဒီဟာကဘယ်သူရေးတာလဲဘယ်သင်းဌာနလဲဆိုတဲ့ဟာမျိုးကိုဒီသတင်းထွက်လာပြီးတဲ့နောက်မှာအဲ့ဒီမျိုးမှရှိတဲ့အဲ့ဒီရက်ွက်မှရှိတဲ့အဲ့ဒီ data မှရှိတဲ့သတင်းနောက်တွေကိုထပ်ဆောင်ကြည့်ပြီးတော့ဟိုစစ်စစ်မင်းမြန်တာတွေဖိအားပေးတာတွေလောက်တော့ဆိုတော့တင်ပြတဲ့ဟာမှာလည်းအဲ့ဒီအခက်အခဲတွေရှိတယ်ဆိုတော့ဟိုလောလောဆယ်စောစောကမိကုန်းကိုတဲ့ဖြေရရင်တော့အရင်တုန်းကဟိုတရားရံနှုံးလောက်လုံနိုင်ခဲ့တယ်လို့ပြောရင်အခုလုံနိုင်တဲ့ဟာကအချက်လက်မှန်နဲ့ဒီအခြေအနေကိုတကယ်နားလည်အောင်တင်ပြနိုင်တဲ့ဟာကကျွန်တော်အမြင်ပေါ့လေကျွန်တော်အကြေဖြတ်ချက်ဆို40ရံနှုံးထက်မကူဘူးပေါ့နော
်
တင်းရေအတွက်ဒီကတော့အပုတ်ရေကတော့အများကြီးရှိတယ်ဒါပေမဲ့တကယ်ဒီဖြစ်ပျက်ကိုတကယ်နားလည်ဖို့ဒီအချက်လက်တွေကိုသိဖို့ဒီချက်လက်ကိုခင်ဗျာပြို့ဆိုရဲအခွင့်လမ်းကတော့ကျွန်တော်ထင်တယ်40ရံနှုံးလောက
်
ပဲကျန်နေပေါ့နော်60ရံနှုံးလောက်ရောက်သွားတယ်လေကျွန်တော်
ဆိုတော့
ကျွန်တော်အမြင်ပြောတာ
ပါဟုတ်ကဲ့ဘုမင်းကျော်ပြောရင်လည်းကျွန်တော်ကောင်းတော့မှပြေဝင်တာဘာလဲဆိုတော့ထက်ဝက်အောက်ဟလာတည်င်းကိုတကယ်ဖြစ်ပျက်နေတဲ့ဟာကိုလုံးစိပတ်စိပေါ့နော်စီစီငူးငူးတင်ပြနိုင်တဲ့ຢာခိုင်နှုံးကထက်ဝက်အောက်ယော်နေသွားတဲ့အခါကျတော့ဟလာတည်င်းမီဒီယာရဲ့အဓိကအလုတော်ဝန်တစ်ခုဖြစ်တဲ့ဟလာတိုင်းသူပြည်သားတွေနိုင်ငံသားတွေ informed citizen အချက်လက်တွေအကုန်ရပြီးတော့မှန်ကန်တဲ့ဆုံးဖြတ်ချက်တွေဒီအချက်လက်တွေပေါ်မှာမှန်ကန်တဲ့အချက်လက်တွေပေါ်မှာအခြေခံပြီးတော့ဟလာတိုင်းပြည်ရဲ့ရည်ရွယ်တွေနဲ့ပတ်သက်ပြီးတော့မှန်ကန်တဲ့ဆုံးဖြတ်ချက်တွေချနိုင်ဖို့ရမှာအများကြီးထိခိုက်သွားနိုင်ခြေရှိတယ်လို့ကျွန်တော်အဲ့လိုအတွေးဝင်မိပါတယ်ကိုမြင့်ကျော်ဘယ်လိုသဘောရလဲ
မှန်ပါတယ်အခုကလူဒုကလည်းတစုံတရာဖြစ်ဖြစ်တယ်ဆိုတော့အဲ့ဒါနဲ့ပတ်သက်တဲ့ဟာတကယ်အချက်လက်တွေဟိုဟလာဟိုမှန်ကန်တဲ့အချက်လက်တွေဟိုကြည့်မတူတဲ့ shoot down တွေဟိုမတူတဲ့အမြင်တွေအဲ့လိုဟာမျိုးတွေနောက်တစ်ခါတော့ဟိုဒီဟာနဲ့ပတ်သက်တဲ့အကဲဖြတ်ချက်လိုမျိုးတွေပေါ့နော်ဟိုတက်ဆိုင်နားလေအဲ့ဒါမျိုးတွေရဖို့ကတော်တော်ကိုခက်ခဲသွားတယ်ဟိုမပြောရေးမဆိုရေးရတော့ပေါ့နော်ဥပမာအခုကျွန်တော်ဒီကိစ္စပြောရဲဆိုရင်တော့ကျွန်တော်လည်းဒါဟိုအနေချင်းစဉ်းစားပြီးတော့ဟို risk ကိုစဉ်းစားပြီးပြောကြရတဲ့ဒီ accept sensor ရှိဆိုအနေနဲ့များရှိကြတော့ဆိုတော့အဲ့ဒီအနေထားမျိုးမှာစောစောပြောတဲ့လူလူပြည့်တက်စီအများစီကိုရောက်ဖို့ကပို့ပြီးတော့နေပန်းသွားတဲ့သဘောရှိတယ်ဒီအခြေအနေမျိုးအောက်မှာတော့ဟို ထိခိုက်ခံစားရတာလူလူလည်းထိခိုက်ခံစားရတယ်။နောက်ဒီအဖြစ်ပြက်မှာသက်ဆိုင်ရာပါဝင်နေတဲ့သူတွေအားလုံးလည်းထိခိုက်ခံစားရတာပဲ။သို့တော့တခါလေမှာကိုတိကျင်တဲ့ကိုကြားကျင်တဲ့ဟာကိုကိုကြားနေရလို့ဟိုဝမ်ဟိုကျဉ်တ်တာတစ်ပိုင်းပေါ့နော်။ဒါပေမဲ့အဲ့ဒီဟာကမှန်ရင်လည်းမှန်မယ်၊မှားရင်လည်းမှားမယ်။တခါလေမပြည့်စုံတာလည်းဖြစ်ဖြစ်နေမယ်။ဆိုတော့အဲ့ဒီအခြေအနေမျိုးကိုရောက်နေတယ်ပေါ့နော်ကျွန်တော်တို့ကတော့
။ဆိုတော့ကိုမင်းကျော်အဲ့လိုပြောရင်လည်းကျွန်တော်ကောင်းတဲ့မှာတစ်ဆက်သေးမိကွန်းပေါ်တာကပါလေဆိုတော့ဟလာတဖက်မှာကြတော့လည်းပဲဒီအာနာသိန်းစစ်ကောင်စီကနေပြီးတော့ထုတ်တဲ့သတင်းတွေကိုရေးလို့လွှင့်လို့ဆိုပြီးတော့ဝေဖန်ကြတာတွေရှိပါတယ်။တခါစစ်ကောင်စီရဲ့သတင်းစာရှင်းလင်းပွဲကိုတက်မလားမတက်ဘူးလားဆိုတာတော့မှအခြေတင်ဖြစ်ခဲ့ဘူးတာကိုမင်းကျော်ကိုယ်တိုင်လည်းသိပါတယ်။ဆိုတော့ကဒီစစ်ကောင်စီကထုတ်တဲ့သတင်းတွေကိုသတင်းဌာနတွေကနေပြီးတော့ဟလာပြန်ပြီးတော့ရေးသားထုတ်နေကြတဲ့ပုံမှာကိုမင်းကျော်ဘယ်လိုယူဆပါသလဲ။ဒါတွေနဲ့ပတ်သက်တဲ့ဝေဖန်ချက်တွေပေါ်ရောဘယ်လိုများမြင်မိပါသလဲ။ဆိုတော့နောက်တစ်ဆက်တည်းမှာပဲဟလာဒီလိုအခြေမျိုးမှာမြန်မာနိုင်ငံရဲ့လက်ရှိအခြေအနေမျိုးမှာဟလာတည်င်းဆိုတာဘယ်မှရှိရဘူးဘယ်အားလုံးရဲ့အသံတွေကိုမျက်မြန်တတရထားဘူးဒါကြကြဘက်မလိုက်ဖင်းနဲ့ဈေးသားဖော်ပြထုတ်လွှင့်ရမယ်ဆိုတဲ့ဒီတည်င်းမီဒီယာရဲ့အဓိကစီမင်းစည်းကမ်းတွေကတစ်ခုပေါ့နော်ဒီစီမင်းစည်းကမ်းကိုရောဆက်ပြီးတော့ဂိုင်ဆွဲလှုပ်ဆောင်ဖို့တင့်မတင့်ဆိုတဲ့အမြင်ပေါ်မှာရောကိုမင်းကျော်ဘယ်လိုများသုံးသပ်မိတယ်လဲ
ဟုတ်တော့ကျွန်တော်အမြင်ပြောရရင်တော့ဟုတ်လား professional နေစဉ်လို့ခေါ်ရဲပေါ့နော်ဒီဟိုဒီတည်င်းအလုပ်ဆိုတဲ့ဟာကဒီတည်င်းပညာတည်င်းအလုပ်တည်င်းသမားရဲ့ဝတ္တရားတည်င်းသမားရဲ့တာဝန်ဝတ္တရားပေါ့လीအဲ့ဒီအပေါ်မှာရက်တီကင်ဆွဲမယ်ဆိုရင်တော့ဘယ်မလိုက်ရဘူးဆိုတဲ့ဟာကအခုချိန်မှာလည်းကင်ဆွဲရမှာပဲပေါ့နော်ဒါကျွန်တော်ရဲ့ဟိုအမြင်ဒါပေမဲ့ဒီဟာကအခုချိန်မှာလူကြိုက်နေနေမဲ့သဘောလေဟိုကျွန်တော်တို့နားလဲတယ်ဒါလည်းသိတယ်အခုချိန်မှာပါလဲဆိုတော့ဟိုဒီနိုင်ငံရေးရဲ့ဟုတ်လားဒီဟာကိုဟိုမီဒီယာကပါဒီဘက်ကိုကင်ဆယ်ရမယ်ဆိုတဲ့ယူဆတွေလည်းရှိတယ်ဒီဟာကဟိုတူးချင်းဟိုစိတ်ဆန္ဒတွေလည်းဟိုခံစားချက်တွေရှိတာလည်းကျွန်တော်တို့နားလဲတယ်နောက်တစ်ဖက်မှာဟိုဒီဝါရဖြန့်ချီရေးလို့ဟာမျိုးอ่ะဒီချိန်မှာဟိုအားလုံးဘက်ပေါင်းစုံကဟိုလှုပ်ကြမှာပဲပေါ့နော်သို့တော့မီဒီယာကဒီမီဒီယာရဲ့ဟိုအတတ်ပညာမီဒီယာရဲ့ရည်ရွယ်ချက်စောစောပြောတဲ့ဟိုပြေစုံတဲ့ shoot out အမှန်ကန်တဲ့အချက်လဲတိကျတဲ့အချက်လဲအဲ့ဒီဟာမျိုးတွေနဲ့ပေးဖို့ဆိုတဲ့ဟာကိုတော့ဒီဆန်ကိုတော့ဟိုဒီချင်းနေမှာလဲဟိုပြောင်းလဲဖို့တော့မသိဘူးလို့မြင်တယ်ပြောင်းလဲသို့တော်လဲဟိုယူဆချက်တွေဟုတ်လားတိမ့်ညွတ်မှုတွေဟိုတင်းနီးဘယ်လိုကောင်းလဲရိမ့်တာတော့တိမ့်တာတော့ဒါတွေကတော့ရှိမှာပဲပေါ့နော်အဲ့ဒါမျိုးကတော့နားလဲတယ်သို့တော်အချက်လဲအပြင်တော့ဟိုဟိုတိကိုရောဟိုတိခွဲလုံးလို့မရတယ်တိကိုနှင်းလဲလုံးလို့မရဘူးပေါ့နော်ဒါကတော့သတင်းစာပညာမှာဒီဟာကိုဒီကိင္ကနန်းနေဒီအချက်လက်တွေမှန်တဲ့ဟာဟိုဟိုအချက်လက်ကိုပြောင်းလဲတာတွေအချက်လက်တွေကိုဖုံးကွယ်တာတွေလိမ့်နေတာတွေဒါတွေကတော့သတင်းစာပညာကတော့ဟိုခွင့်မပြုသို့တော့ဟိုခံစားချက်တွေနဲ့ဟုတ်လားနီးစပ်တာတို့ဟိုဒီဘက်ကိုကြိုက်နှစ်သက်တာဒါမျိုးတွေတော့ရှိနိုင်ပါတယ်ဒါကလူတွေလောက်ကြတဲ့အပိုင်းပဲမို့လို့ပေါ့နော်
โอเคဆိုတော့ကျွန်တော်ခုနမေကွန်းကရောသွားတဲ့ခါကျတော့ကျွန်တော်မေကွန်းပထမပိုင်းလေးကျွန်တော်ပြန်ပြီးတော့ကောက်ပြီးတော့ဖိုးမင်းကျော်သဘောထားကျွန်တော်ဆက်တည်ပြရစီကျွန်တော်ခုနပထမပိုင်းကဒီစစ်ကောင်စီကထုတ်တဲ့သတင်းတွေကိုရေးသားထုတ်လင်းနေကြတဲ့ပတ်သက်ပြီးတော့ဝေဖန်ကြတဲ့ကိစ္စနောက်တစ်ခါဒီစစ်ကောင်စီရေးတဲ့စစ်ကောင်စီကထုတ်တဲ့သတင်းတွေကိုရေးတင်သလားမရေးတင်ဘူးလားထုတ်လင်းလားမထုတ်လင်းနိုင်ဘူးလားဖိုးမင်းကျော်ဘယ်လိုမြင်ပါလဲခင်ဗျာ
ဟုတ်ဟိုသတင်းအချက်လက်တွေဟိုဖြစ်နေတဲ့ရွေးတော့ဒီအချက်လက်တွေကိုကိုဟိုစီစစ်ဖို့လိုတာပေါ့နော်စီစစ်ဖို့ဆိုတော့ဒီကပြောတဲ့ကိင္ကနန်းနေမှန်ရလားသူတို့ပြောတဲ့ဒါကိုလှုပ်ဆောင်နေပါပြီဆိုတဲ့ဟာတွေကမှန်ရလားโอเคမမှန်ဘူးဆိုရင်လည်းဒီလှုပ်ဆောင်နေတဲ့ဟာတွေမမှန်နဲ့ဟိုတစ်ဖက်ကဒီအမြေပြင်ဆိုတာလေကိုကတော့ဟိုသွားကြည့်နိုင်တဲ့ဟာမဟုတ်တော့လဲဒီဟာဟိုတိတဲ့လူဒီဟာဒီအချက်လက်တွေနဲ့ပြန်ပြီးတော့ဒီလိုတော့ပြောတယ်သို့တော့ဒီဟာကတော့တကယ်အမြေပြင်မှာတော့ဒီလိုဖြစ်နေတာအပြင်မှာတော့ဒီလိုဖြစ်နေတာမဟုတ်ဘူးဒီသဘောမျိုးနဲ့တင်ပြရမှာပဲလို့ကျွန်တော်မြင်တယ်ဟိုပြောတဲ့ဟာတွေအားလုံးဟိုရေးစရာမလိုဘူးပေါ့နော်ဒါသတင်းသမားတွေသတင်းပညာမှာသင်ထားတဲ့အတိုင်းပါပဲဟိုဒီချိန်မှာတော့အချက်လက်တွေဖြစ်နေနေများဒီဟာနဲ့ပတ်သက်လို့ဟုတ်လားဟိုတင်းနေဖြစ်နေနေများတော့ကိုက platform မပေးပြီးပို့ပေါ့နော်တစ်ဖက်ရဲ့ဟို loud speaker လို့မဖြစ်မိဘူးတော့ဒါတော့ရေးကြည့်ပါတယ်ဒါကတော့သတင်းသမားရဲ့ကိုဟိုတင်းဟို platform နဲ့ကျင်းဝဆိုင်ရာဟောသတင်းအတတ်ပညာဆိုင်ရာဟောဒါကတော့တိတိကျကျအောင်လည်းနောက်လို့ရတယ်ဒီမှာ
ဟုတ်ကဲ့လက်ရှိအချိန်နေမှာဟလာတည်င်းကိုကျွန်တော်တို့ industry ရဲ့စကားနဲ့ဆိုတည်င်းကိုစားသုံးသူပေါ့နော်တည်င်းလောကရဲ့အုံနှုတ်မရဆိုတည်င်းကိုစားသုံးသူဟလာမြန်မာတည်င်းနေလဲဆိုတာမြန်မာလူထုမြန်မာလူထုကတည်င်းကိုအဓိကကြည့်မယ်ဖတ်မယ်နားထောင်မယ်ဆိုတော့မြန်မာ တင်းကိုစောင့်ကြည့်ကြသူတွေနားထောင်ကြသူတွေဖတ်ကြသူတွေမြန်မာနိုင်ငံကတင်းကိုစားသုံးသူတွေကိုရောလက်ရှိအခြေအနေမျိုးမှာဦးမြင့်ကျော်အနေနဲ့ဘယ်လိုများအကြံပေးချင်ပါသလဲတင်းတွေကိုသူတို့ရယူနေရတာနဲ့ပတ်သက်ပြီးတော့သူတို့ရယူနေပုံနဲ့ပတ်သက်ပြီးတော့
ဟောတင်းတွေကိုဘယ်လိုရယူသင့်တယ်လဲဆိုတော့ဒီတည်င်းဌာနတွေအခုလည်းဟိုတည်င်းဌာနတွေရက်တဲ့ဌာနတွေလည်းရက်ကုန်တော့ဗောနော်အစ်စ်တွေလည်းပေါ်လာတယ်ဆိုတော့ဟိုဆိုရှယ်မီဒီယာမှာတော့မျက်စိလဲစရာတွေဟိုထပ်ဖြစ်လာတာဗောနော်ဒီအခင်းချင်းကဖေဖော်ဝါရီလတည်င်းနေနောက်ပိုင်းမှာအခင်းချင်းကမျက်စိလဲစရာတွေဖြစ်လာလဲပုံနှိပ်တွေလည်းရန်နှန်းသွားတဲ့ဟာတွေရန်နှန်းသွားတယ်ဆိုတော့ဟိုကျွန်တော်အကြံပြုချက်ကတော့တည်င်းတွေကိုတိုက်ဆိုင်စစ်ဆေးပါဗောနော်ဟိုနောက်တစ်ခုကတော့ကိုနှစ်သက်တာကိုကြားကျင်တာကိုဟိုတင်းတာကြီးပဲမဟုတ်ဘူးねတခြားသောဟာတွေလည်းအချက်လက်အားဖြင့်ဟိုသူတို့ကောင်းတယ်ဆိုးတယ်ပြောတဲ့ဟာမျိုးတွေပြောတာမဟုတ်ပါဘူးဒီဟာတော့ဒီလိုဖြစ်နေတယ်ဆိုရင်အဲ့ဒီအချက်လက်မျိုးတွေကိုလည်းဟိုအပြန်လန်တိုက်ဆိုင်စစ်ဆေးပြီးတော့ယုံကြည်ရတဲ့တည်င်းဌာနဆိုတဲ့ဟာတစ်ခုတည်းတော့မဟုတ်ဘူးပေါ့နော်အဲ့လိုမျိုးမတူတဲ့ဟာမျိုးတွေကိုဟိုစုံအောင်တော့ဟိုဖတ်ရှုပါကြည့်ပါတိုက်ဆိုင်စစ်ဆေးပါလို့ပဲအကြံပြုကြတာပေါ့နော်ဒီအချိန်မှာဆိုရှယ်မီဒီယာကလည်းဟိုမျက်စိလဲစရာရောအမျိုးမျိုးသောဟိုဟိုအတုဆိုတာလေဂျင်ညာချက်အတုလိုမျိုးတစ်ခါလေး information တုလိုမျိုးတစ်ခါလေးအဟောင်းသောဟိုဗီဒီယိုအဟောင်းနေတဲ့တစ်ခါ letter law လိုမျိုးလောက်တာဟာရောဒါမျိုးတွေအများကြီးဖြစ်နိုင်တော့ဆိုတော့အကြံပေးကြတာတော့တိုက်ဆိုင်စစ်ဆေးပါဟိုမတူတဲ့ဟာတွေကိုဟိုကြည့်ပြီးတော့တိုက်ဆိုင်စစ်ဆေးပြီးတော့ဟိုအချက်လက်ကိုပို့ပြီးတော့ဟိုရှာဖွေပြီးဟိုစဉ်းစားဆုံးဖြတ်ကြပါလို့ပြောနေတာပါဟု
တ်တွေ့လိုက်တာနဲ့ရှဲခလုတ်လေးကိုအလွယ်တကူမနှိမ်မိဘူးအနည်းဆုံးတော့
ဟုတ်ကဲ
့နှိမ့်ခင်လေးမှာသတိလေးထားကြည့်ဘူးပေါ့နော
်ဟုတ်ကဲ့ဟိုဒါတော့ဟိုသတင်းမီဒီယာတိနာလဲမှုပညာပေးပေါ့နော်ဟိုအချိန်ကတော့အများကြီးလောက်ခက်ကြတယ်တော်တော်အခုမှတော့ခြားကိစ္စတွေနဲ့ဒီကြောင့်နေတိတ်မပြောနိုင်ကြဘူးပေါ့လေ
ဟုတ်ပါရခင်ဗျာဦးမြင့်ကျော်ချိန်ပေးပြီးတော့ခုလိုပြေချပေးတဲ့အတွက်ကျေးဇူးတင်ပါတယ်ခုနပြောသူလိုပါပဲကိုကြားကျင်တာမဟုတ်ဘူးဆိုရင်ဝေဖန်ခံရမဲ့အလားအလာရှိတဲ့ဂျားတွေကအခုလိုဖြစ်တဲ့ဖြစ်ထိုက်တဲ့ရှိတဲ့ရှိထိုက်တဲ့အခြေအနေနော်အမှန်တိုင်းကိုရှင်းပြပြပြပြီးတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ကျေးဇူးပါကျွန်တော်လည်းကျေးဇူးတင်ပါတယ်ခင်ဗျာ
ကိုကြကြသိဆက်သွယ်မြင်မြန်ခဲ့တာပါရှင်ဗီဒီယိုကနေအင်္ဂါနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဆက်ပြီးတော့အင်္ဂါညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ကဆက်ပြီးပြောပြပေးပါမယ်ရှင်
အာရှဒေသကိုရောက်ရှိနေတဲ့အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကမြန်မာပြည်သူပြည်သားတွေရဲ့အခွင့်အရေးကိုလေးစားမှုမရှိတဲ့စစ်ကောင်ဆောင်တွေကိုဆက်ပြီးရင်ဆိုင်သွားမယ်လို့အင်္ဂါနေ့မှာပြောပါတယ်။တရားလည်လို့အကြံဖက်မှုကျွလွန်နေတဲ့မြန်မာစစ်ကောင်စီကိုဖိအားပေးဖို့တရားမဝင်ဖမ်းဆီးထားသူအလုံးပြန်လွတ်ပေးဖို့နဲ့အလုံးပါဝင်နိုင်တဲ့ဒီမိုကရေစီလမ်းကြောင်းပေါ်ကိုမြန်မာနိုင်ငံပြန်ရောက်လာရေးတို့အတွက်လှုပ်ဖော်ကင်ပဲ့မိတ်ဖက်နိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်သွားမယ်လို့ဝန်ကြီးဘလင်ကင်ကအင်ဒိုနီးရှားနိုင်ငံမှာပြောကြားခဲ့တာဖြစ်ပါတယ်ခင်ဗျာ။အမေရိကန်ကအာရှကိုတွေးခွဲနေတယ်လို့တရုတ်နိုင်ငံသားရဲ့ဝန်ကြီးကတရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနကအင်္ဂါနေ့မှာဆွဆွဲပြောကြားလိုက်ပါတယ်။တင်မော်ရီနဲ့လေးနေမကြာခဏပို့ပြီးအင်အားပြပြဿနာရှာနေမယ့်အစားတောင်တုပ်ပင်လယ်ပြင်မှာငြိမ်းချမ်းတည်ငြိမ်ရေးအတွက်တရုတ်နဲ့အာဆီယံပူးတွဲအားထုတ်နေတာကိုအမေရိကန်ကလေးစားသင့်တယ်လို့တရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနပြောခွင့်ရှိသူကဒီကနေ့ပြောကြားလိုက်တာဖြစ်ပါတယ်ခင်ဗျာ။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးကတည်းကစစ်ကောင်စီတပ်လက်ချက်နဲ့တေဆုံသူအရေအတွက်ဟာဒီကနေ့ဒီဇင်ဘာလ14ရက်နေ့မှာ1339ဦးရှိသွားပြီလို့ AAPP နိုင်ငံရေးအကြီးအကဲများကူညီဆောင်ရှောက်ရေးအသင်းကထုတ်ပြန်ပါတယ်။နောက်ဆုံးရရှိတဲ့အသေးအပြောက်စီးရင်အရာကတော့ချင်းပြည်နယ်နဲ့စကိုင်းတိုင်းထဲမှာစစ်တပ်ရဲ့စစ်စင်ရေးအတွင်းတေဆုံခဲ့ကြတဲ့ကြေးရွာသားတွေဖြစ်ပါတယ်။ဒီချိန်ထဲမှာပဲဒီဇင်ဘာလ10ရက်နေ့အတန်တိတ်တပိတ်ကျင်းပစဉ်ရန်ကုန်မြို့ထဲမှာဖမ်းဆီးခံခဲ့ရတဲ့ကွန်ပျူတာဒီဇိုင်နာလည်းဖြစ်အလွတ်တန်းဓာတ်ပုံသတင်းတောက်တဦးလည်းဖြစ်တဲ့ကိုစိုးနိုင်ဟာထိမ့်သိမ့်ခံရစဉ်တေဆုံသွားတယ်လို့မိသားစုနဲ့နှိဆက်တဲ့မိတ်ဆွေရဲ့ပြောပြချက်အရာသိရပါတယ်ခင်ဗျာ။အောက်ဂုလမှာတာလီဘန်နဲ့အာဏာရလာကြတဲ့ကယခင်အာဖဂန်မျိုးသားလူညွန်ရေးတပ်ဖွဲ့နဲ့တခြားအဖွဲ့တွေကလူပေါင်း100ကျော်အသက်ခံလဲရတယ်လို့ကုလသမဂ္ဂကအင်္ဂါနေ့မှာပြောကြားလိုက်ပါတယ်။အများစုဟာကလေးတွေကိုစစ်သားအဖြစ်စုဆောင်းနေပြီးအမျိုးသမီးအခွင့်အရေးကိုချေဖျက်ပစ်တဲ့သဘောထားတင်ပါတဲ့အစ္စလာမ်အုပ်စုတွေရဲ့လက်ချက်နဲ့တည်ခဲ့ကြတာဖြစ်တယ်လို့ပြောဆိုထားပါတယ်ခင်ဗျာ
။တရင်ချင်းချုပ်ကိုကိုစောဝင်းလိုင်းပြပြပေးခဲ့တာပါရှင်။ ဒီကနေ့ညအတွက်အစီအစဉ်ထုတ်လွှင့်မှုကမဆူမွန်ဖြစ်ပါတယ်။စိုက်ပန်းဆိုင်ရာအင်ဂျင်နီယာတွေကတော့ Holly Capehorn နဲ့ Joe Gill တို့ဖြစ်ပါတယ်။ကျွန်မကအလိမ်ပါပါ။ဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA American အသံရဲ့အင်္ဂါညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9:00နာရီကနေ10:00နာရီအထိလိုင်းဒိုမီတာ1925 32နဲ့လိုင်းလက်မီတာ190တို့ကနေထုတ်အသံလွှင့်ပေးခဲ့တာဖြစ်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးရန်ရဲ့ခတ်သိမ်းကင်းကျင်းပြီးတော့လူရဆန္ဒပြေဝကြပါစေရှင်။
This program has come to you from the Voice of America, Washington.